to the Voice of America in Burmese.
Minglaba shin. Washington Bureau of VOA American San ga ni 2018 khu ni June 18 ye tanu ni ne ne khin season ko Myanmar Sanaw Jain me ne 6 nai ga ni 9 nai thi line to meter 32 40 48 ga ni dai yai thong lwin twa ma ba shin. ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုကြောင့်ကုန်သွယ်စီးပွားရေးပေါ်ထိခိုက်လာမှာကိုနိုင်ငံကစီးပွားရေးလုပ်ငန်းတွေစိုးရိမ်နေကြပါတယ်ဒီရက်ပြန်ရေးအစီအစဉ်မှာဒုက္ခသည်ကုသလေတူဦးကိုထည့်သွင်းပေးဖို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကကုလသမဂ္ဂကိုတောင်းဆိုပါတယ်နောက်ကြာနေ့ကမ္ဘာဖလားပွဲစဉ်တွေမှာပြင်သစ်အသင်းအနိုင်သုံးမှတ်ရပြီးအာဂျင်တီးနားအသင်းကအိုင်စလန်နဲ့တည်ကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ VOA သတင်းတောက်ရဲ့သတင်းပေးပို့ချက်မှာဒါကတော့ပြန်လဲရောက်ရှိလာတဲ့ဒုက္ခသည်တအုပ်ကပြောပြသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာနီပေါ်ခြေဆိုင်အဖွဲ့တစ်ဖွဲ့ကနေပေးတဲ့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေအတွက်တင်ဒန်းကြောင်းကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥစီတူတိခတ်ပါရှင်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပါအောင်ရှင
်ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားတာအချိန်မြင့်လာတာကနေလုပ်ငန်းတွေပေါ်တယောက်မှုရှိလာနိုင်တာကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးကစီးပွားရေးကုမ္ပဏီတွေနဲ့ကုန်သွယ်ရေးအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ကုန်ပစ္စည်းတွေပေါ်ဒေါ်လာဘီလီယံ90ကိုအခွန်သတ်မှတ်ပြီးတဲ့နောက်တရုတ်ဘက်ကလည်းအခွန်တိုးကောက်မဲ့အမေရိကန်ကုန်ပစ္စည်းတွေစီးရင်ကိုချက်ချင်းပဲထုတ်ပြန်ကြေညာပါရယ်ဒီအချိန်တွေကနေကုန်သွယ်ရေးစစ်ပွဲဖြစ်တဲ့အစီအစဉ်ရောက်သွားပြီးနိုင်ငံခြားကြီးမားတဲ့အပြန်အလှန်ကုန်သွယ်ရေးကိုထိခိုက်မဲ့အခြေအနေရင်ဆိုင်နေရတာပါဒါဟာတရုတ်ရဲ့ကြီးမားလာတဲ့ဈေးကွက်ကြီးနဲ့ဆက်ဆက်လုကန်ကျင်တဲ့အမေရိကန်ပြည်ပကုန်တင်ပို့သူတွေနဲ့နိုင်ငံဆောင်ကုမ္ပဏီကြီးတွေအတွက်အထိနာစေနိုင်ပါရယ်တရုတ်ကအခွန်တိုးပြီးကောက်မဲ့အမေရိကန်ထုတ်ကုန်တွေထဲမှာထိတ်ဆုံးကပါနေတာကတော့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍထုတ်ကုန်တွေပါနောက်လာကစားပြီးတရုတ်ဘက်ကပြန်ကောက်မဲ့အခွန်ငွေဒေါ်လာ34ဘီလီယံပိုးထဲမှာဝတ်သားကျင်းငတ်ဒရိစံအမဲသားလိန်မော်ဒီစတဲ့အမေရိကန်ကုမ္ပဏီပါဝင်ပါတယ်။ထိခိုက်နိုင်ခြေရှိတဲ့အမေရိကန်လုပ်ငန်းတွေထဲမှာမော်တော်ကားထုတ်လုပ်ရေးလုပ်ငန်းကဏ္ဍလည်းတခုအပါအဝင်ဖြစ်ပါတယ
်။အာဖဂန်နစ္စတန်အရှေ့ပိုင်းမှာမွတ်စလင်တွေရဲ့ Eid al-Fitr ပွဲတော်ဆင်းရဲနေကြတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေတာလီဘန်တွေအရက်သားတွေကြားဝင်ရောက်ပြီးအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်လူ25ဦးထက်မနည်းသေဆုံးသွားပါတယ်။ယာယီအပြေခက်ရဆဲထားချိန်မှာအခုလိုဘုံခွဲတိုက်ခိုက်တာဖြစ်ပြီး IS အစွန်းရောက်တွေကသူတို့ရဲ့လက်ချက်လို့ပြောဆိုထားပါတယ်။ဒါအပြင်နန်ဂါဟာပြည်နယ်မြို့တော်ဂျလာဘလတ်ဒီစင်ကြေဘုံမှာဘုံခွဲတိုက်ခိုက်တာကြောင့်လူ30ထဲမှနေသေဆုံးသွားတယ်လို့အစိုးရပြောခွင့်ရအတူလာခိုဂျီနီက VOA ကိုပြောပါတယ်။အသေးခံကားဘုံခွဲတိုက်ခိုက်တာလို့ပြည်နယ်ကောင်စီဒုတိယအကြီးအကဲက VOA ကိုပြောပါတယ်။နိုင်ငံဟာဒေသမှာ IS ဆွေးရောက်တွေဟာခြေကုပ်ယူထားပြီးအဲဒီကနေအကြမ်းဖက်တိုက်ခိုက်နေကြတာပါနှစ်ဖက်သဘောတူအပြည့်ရဖို့သဘောတူညီပြီးတဲ့နောက်ဒီအခြေအနေကိုကိုစီဆက်ထင်းသိမ်းထားတဲ့အပေါ်အာဖဂန်သမ္မတအရှရက်ဂါနီကရုံးမြင့်သားကြီးကနေကြီးကြီးပြောဆိုချိန်မှာပဲစနေနေ့ကအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာပါအမေရိကန်နိုင်ငံကြီးဌာနကတော့သမ္မတဂါနီရဲ့ကြေညာချက်အတိုင်းသူတို့အနေနဲ့အတူယက်တီကြောင်ပြောပါတယ်ဆက်လက်အပြည့်ရပြီးတော့ငင်းငယ်ရေးအတွက်တွစ်ဆုံဆွေးနွေးဖို့သမ္မတဂါနီရဲ့ကယ်လန်ချက်ကိုထောက်ခံမှာကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ဖွန်ပေကစနေနေ့ကကြေညာချက်ထုတ်ပြောဆိုပါတယ်ခင်ဗျာ
ရီမင်းနိုင်ငံကအဓိကစေခံမှုဖြစ်တဲ့ဟူဒိုင်ဒါကိုစော်ဒီဥဆောင်တဲ့တပ်ဖွဲ့တွေဝင်သွားပြီးဖြစ်တာကြောင့် Eid ဘွဲတော်ကာလအားလိုက်ရကိုတခြားနေရာတွေကဆွေးမျိုးသားချင်းတွေနဲ့အတူဆင်နွှဲဖို့သွားကြတဲ့မြို့ကန်တွေပြန်လာဝယ်မရှိဘူးလို့အကူအညီပေးရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်မျိုးမှာဆက်ရှိနေသူတွေဟာပလီသွားဖို့ဒါမှမဟုတ်မိတ်ဆွေတငယ်ချင်းမိသားစုတွေစီသွားဖို့ကြောက်ရွံ့နေကြတယ်လို့နော်ဝေးဒုက္ခသည်ဆိုင်ရာကောင်စီ NRC ကစနေနေ့မှာပြောပါတယ်မျိုးကံများပြားဟာတိုက်ပွဲတွေကြောင့်သူတို့အိမ်တွေကနေခဝဝေးကိုသွားဖို့ကြောက်နေကြတယ်လို့ NRC ကပြောပါတယ်ဟူဒိုင်ဒါမျိုးအတွက် NRC ရဲ့လုပ်ငန်းညှိနှိုင်းရေးမှူးဆလင်အယ်ရှာမီရီကတရက်တရက်ကုံဆုံးသွားတာနဲ့အမျှလူတွေဟာမုန်းကျက်မှုပိုပြီးခံစားလာကြရပါတယ်အဘွေရောကာလာဟာကျွန်တော်တို့မိသားစုတွေနဲ့အတူငြိမ်းချမ်းပျော်ရွှင်စွာဖြတ်သန်းရတဲ့ကာလာဖြစ်တင်ပါတယ်။မြို့မှာတိုက်ပွဲတွေဖြစ်လာရင်ကိုယ့်အိမ်ကိုဘယ်တော့လာမှန်းမဲဆိုတာကိုသိရဖို့ထိုင်ဆောင်နေရမယ့်ကာလာမဟုတ်ပါဘူးလို့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဟိုဒေတာမြို့ဟာစစ်နေရေးခါအပါဝင်စာနာမှုအကူအညီတွေစပြီးဝင်ရောက်တဲ့နေရာဖြစ်တာကြောင့်အရေးပါပြီးမဟာဗျူဟာကျတဲ့နေရာပါ။မ မြို့မှာရှိတဲ့အရာသား၆သိန်းလောက်အတွက်အရေးပါတဲ့အကူအညီတွေပေးပို့နိုင်ရေးဟိုတိုင်းရမြို့ကိုဆက်ဖွင့်ပေးထားဖို့ရင်းမြစ်မှာတိုက်ခိုက်နေသူအားလုံးကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြာတာပရီနေ့မှာပန်ကြားထားပါတယ်။
မြေပြင်ကနေရွှေပြောင်းဝင်ရောက်သူ960တုံးဆယ်ကျော်ကိုကက်တင်ခဲ့ပြီးတေဆုံးသူအလောင်းလေးလောင်းကိုတောက်ကြနေတဲ့စနေနေ့ဒီမှာရှာဖွေတွေ့ရှိခဲ့တယ်လို့စပိန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ရွှေပြောင်းသူတွေရေပလုကန်တွင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂနဲ့စပိန်အကြားအငင်းပွားနေကြတယ်လို့နိုင်ငံတကာကယ်ဆယ်ရေးသင်္ဘောအควရီယပ်စ်မဆက်ရောက်ခင်မှာအခုလိုလူစုလိုက်ပ Gibraltar ရေလက်ကြားကလက်ထိုးလေထိုးလှေတွေပေါ်ကနေကယ်ဆယ်ခဲ့တာလို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။နိုင်ငံတကာကယ်ဆယ်ရေးတင်မော Aquarius ပေါ်ကဒီကယ်ဆယ်လာခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေကယာနဲ့ချီကိုလက်ခံပေးဖို့စပိန်ဆိုရရဲ့ကလန်ချက်ကိုပြင်သစ်ဘက်ကလက်ခံခဲ့ပါတယ်။ Italy နဲ့ Malta အစိုးရတွေကအဲ့ဒီတင်မောစစ်ကမ်းကပ်ခွင့်ကိုညှဉ်းဆန်းလိုက်ပြီးတဲ့နောက်အခုအခါမှာအဲ့ဒီတင်မောဟာစပိန်နိုင်ငံကိုဥတီခုံပေါင်းနေတာပါ။ဒီရွှေပြောင်းဝင်ရောက်သူဒုက္ခသည်တွေကပြင်သစ်မှာနေချင်းသူတွေနောက်ဒီခေလွန်ခွင့်စီးနင်းနဲ့ကိုက်ညီသူတွေကိုပြင်သစ်ကလက်ခံဖို့သဘောတူညီခဲ့ကြောင်းစပိန်အစိုးရကစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။အခုလိုဒုက္ခသည်တွေကိုလက်ခံပေးတဲ့အတွက်ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ရဲ့အကူအညီကိုအထူးအလေးထားကြောင်းနဲ့ဒီစပိန်ဝန်ကြီးချုပ်ပက်ထရိုဆန်ချက်စ်ကပြောကြခဲ့ပြီးဒုက္ခသည်တွေအရေးဥရောပနိုင်ငံတွေအနေနဲ့အားလုံးပူးပေါင်းဆောင်ရွက်ကြတဲ့အခုလိုပုံစံမျိုးသူကလိုလားနေရလဲဖြစ်ပါတယ်ခင်ဗျာ
။ VOA American တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683ညာတိုင်းဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေဒီနေ့မနေ့ဖက်တဲ့များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်္ဂလိပ်နိုင်ငံမှာခိုလုံနေကြတဲ့ဒုက္ခသည်ရာပေါင်းများစွာဟာနိုင်ငံသားဖြစ်ခွင့်ရဖို့မြန်မာနိုင်ငံရဲ့မူရင်းနေရာတွေကိုအကုန်သိခါရှိစွာပြန်ခွင့်ရဖို့နဲ့ကုလသမဂ္ဂကလုံခြုံရေးအကောက်အွယ်ပေးဖို့ကြွေးကြော်တမ်းတွေအော်ဟစ်ပြီးစနေနေ့ကစူဝေးဆန္ဒပြကြပါရယ်ရမဒန်ဥပုလ္လကုံစုံနဲ့အထိမ်းအမှတ်ဖြင့်ဒုက္ခသည်စခန်းတွေထဲမှာစနေနေ့ကပွဲတော်တွေလုပ်ပြီးတဲ့နောက်ဒုက္ခသည်တွေဆန္ဒပြကြတာပါလက်ရှိမှာမုတ်တုံမိုးဝင်နေပြီဖြစ်တာကြောင့်ရေကြီးတာနဲ့ရုတ်တရက်မြေပြိုကျတဲ့အန်ဒရော်တွေကနေဘေးကင်းရေးအတွက်လည်းဒုက္ခသည်စခန်းတွေကပလီချောင်းတွေမှာစနေနေ့ကဝတ်ပြုစုတောင်းကြပါရယ်ဒုက္ခသည်တွေကိုမူရင်းနေရာပြန်ပို့ရေးသဘောတူညီချက်အရအကောင့်ထယ်ဖော်တဲ့လုပ်ငန်းစဉ်ထဲမှာရိုဟင်ဂျာကုသလတအူးကိုကုလသမဂ္ဂကထည့်သွင်းပေးဖို့လိုလားတဲ့အကြောင်းစခန်းကောင်းဆောင်တအူးကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းဌာနတွေကရေးတဲ့အခုလိုသတင်းတွေထဲမှာရိုဟင်ဂျာလို့သုံးလုံးဖော်ပြကြပေမဲ့မြန်မာအစိုးရကတော့အဲ့ဒီအခေါ်အဝေါ်ကိုအတိအမှန်မပြုပါဘူး။ဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုချက်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့တွန့်ပြန်ချက်ကတော့ချက်ချင်းမရသေးဘူးလို့ AFP သတင်းမှာရေးထားပါတယ်။
ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ရုရှားနိုင်ငံမှာတက္ကစီကားတစ်စီးကလူသွားလမ်းပေါ်ကလူအုပ်ကြားထဲမောင်းဝင်ခဲ့တာကြောင့်အကြမ်းဖက်မှုနဲ့ဆက်ဆက်နေမလားဆိုပြီးတော့လူတွေကြားစိုးရင်ခဲ့ကြပြီမလဲဒါဟာရေမတော်တဆမှုဖြစ်တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။ကားသမားဟာသတိလက်လွတ်ဖြစ်ပြီးတော့လမ်းလျှောက်နေတဲ့လူအုပ်ထဲကိုမတော်တဆတိုက်မိတာဖြစ်နေတယ်လို့မော်စကိုအာဏာပိုင်တွေကပြောပါတယ်။ဒီမတော်တဆမှုကြောင့်လူ9ဦးဒဏ်ရာရခဲ့ပါတယ်။ဒီမတော်တဆဖြစ်ပျက်ပုံကိုလည်းဗီဒီယိုထဲမှာတွေ့ရပြီးအမဲရောက်ဝစ်စင်ထားတဲ့တက္ကစီကားမောင်းသမားဟာလမ်းအမှတ်သားဆိုင်မှုကိုဝင်တိုက်ပြီးတဲ့နောက်ထွက်ပြေးဖို့ကြိုးစားရမှာအနီးဝန်းကျင်ကလူတွေကဝိုင်းထားခဲ့တာကြောင့်သူဟာထွက်မပြေးနိုင်ခဲ့ပါဘူး။အခုခါမှာတော့အဲဒီကားသမားကိုဖမ်းဆီးထားနိုင်ပြီလို့ရိုက်တာသတင်းဌာနကဆိုပြီး Interfax သတင်းဌာနကတော့ကားသမားဟာအရက်တောက်ထားတာမျိုးမရှိပဲအိတ်ငိုက်ပြီးတော့ဝင်တိုက်တာလို့အဲဒီကားသမားကပြောကြောင်းဖော်ပြပါတယ်ကားနိုင်တိုက်ခံရတဲ့လူအုပ်စုတွေကအတော်များများဟာမက္ဆီကိုအသင်းအယောင်ဝစ်ဆင်ထားကြောင်းမြင့်မြင့်သက်သေတွေကပြောပါရယ်မက္ဆီကိုအသင်းဟာဒီကနေ့မှဒီဂျာမနီအသင်းနဲ့ပထမဆုံးရှင်ပြိုင်ကစားမှာပါဒီမတော်တဆဖြစ်မှုဟာဥရောပမျိုးကြီးတချို့မှာဖြစ်ခဲ့တဲ့အကြမ်းဖက်သမားတွေဒီမော်တော်ကားနဲ့လူအုပ်ကြားထဲဝင်တိုက်တဲ့တိုက်ခိုက်မှုမျိုးနဲ့ဆင်တူသလိုအကြမ်းဖက်သမားတွေကလည်းအားကစားပေးသက်တွေကိုတိုက်ခိုက်မယ်လို့ချင်းချောက်ထားတာကြောင့်လူတွေကြားထိတ်လန့်ခဲ့ကြတာပါကမ္ဘာဖလားဘောလုံးပွဲကျင်းပတဲ့တတိယမြောက်နေ့မှာအခုလိုမတော်တဆရင်တိုက်မှုလည်းဖြစ်ပွားတာပါခင်ဗျာ
ဆိုလန်ဆက်ချောင်းရဲ့စနေနေ့ကကန်တဲ့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကနာမည်ကျော်ပြင်သစ်နဲ့ဩစတြေးလျပွဲမှာပြင်သစ်အသင်းဟာထင်သလောက်ခြေစွမ်းမပြနိုင်ပေမဲ့နှစ်ကိုးတကိုးနဲ့နိုင်ရပြီးကံကောင်းစွာနဲ့ပဲအဖွင့်ပွဲမှာသုံးမှတ်ရသွားပါတယ်။နောက်ထပ်နာမည်ကျော်အသင်းတစ်သင်းဖြစ်တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ဒီနှစ်မှာမှကမ္ဘာဖလားကိုပထမဆုံးဝင်ပြိုင်ခွင့်ရတဲ့အိုင်စလန်အသင်းတို့ပွဲကတော့တစ်ဖက်တကိုးစီနဲ့တည်ကြပါတယ်။အာဂျင်တီးနားအတွက်အဆိုးရွားဆုံးကြုံလဲရတဲ့ကံကြမ္မာကတော့ကမ္ဘာအကောင်းဆုံးဘောလုံးသမားတူဖြစ်သူမက်ဆီပယ်နယ်တီလွဲသွားတာပါပဲ။ထ 64မိနစ်မှာအာဂျင်တီးနားအသင်းရတဲ့ပင်တော်ဒီကိုမက်ဆီကန်သွင်းပေမဲ့အိုင်စလန်ကူဒမာဟန်စ်ဟော်ဒိုဆန်ရဲ့အရာအမောင်းအနေထားနဲ့အတော်လောက်အနေထားကိုရောက်သွားတာကြောင့်တက်တောင်တက်တာပဲဖမ်းယူကောက်ွယ်သွားတာပါ။စနေနေ့တတိယပွဲဖြစ်တဲ့အုပ်စုစီကပီရူးနဲ့ဒိမတ်တို့ပွဲမှာတော့ဒိမတ်အသင်းကတကူကူမရှိနဲ့နိုင်ပါတယ်။ပီရူးအသင်းဟာဂိုးသွင်းခွင့်အခြေအနေရပေမဲ့လည်းဂိုးအဖြစ်မပြောင်းလဲနိုင်ပေ59မိနစ်မှာဖိုဆန်သွင်းယူတဲ့တလုံးတီးသောဂိုးနဲ့ဒိမတ်အသင်းကိုရင်းနှီးသွားတာပါ။မြန်မာစံတော်ချိန်တနင်္ဂနွေကူပြီးမနေ့တနင်္ဂနွေခွဲမှာကစားတဲ့အုပ်စုဒီကခရိုအေးရှားနဲ့နိုင်ဂျီးယားတို့ပွဲမှာတော့ခရိုအေးရှားအသင်းကငကိုကိုမရှိနဲ့အနိုင်ရသွားပါတယ်။နောက်လာမယ့်ပွဲတွေကတော့တနင်္ဂနွေမြန်မာစံတော်ချိန်ညနေ6နာရီခွဲမှာအုပ်စု E ကကော့စတာရီကာနဲ့ဇာဗီယာည9နာရီခွဲမှာအုပ်စု F ကလက်ရှိချန်ပီယံဂျာမနီနဲ့မက္ဆီကိုတနင်္လာမနေ့ကကူကာစတကောင်ကျော်7နာရီခွဲမှာအုပ်စု E ကပဲဒီနေ့ချန်ပီယံဖြစ်ဖို့ရည်ရွယ်စားတဲ့အထက်ထိတ်ဆုံးကရှိနေတဲ့ဘရာဇီးလ်နဲ့ဆွစ်ဇာလန်အသင်းတို့ရှင်းပြကစားကြပါမယ်ခင်ဗျာ။
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာမူကြီးကျယ်ရွာသွန်းတာကြောင့်အင်ဖာမြို့အနီးဝန်းကျင်မှာရေကြီးရေရှမ်းဖြစ်ပြီးစိုက်ပျိုးသီးနှံတွေရေထဲမြုပ်ပါသွားသလိုလမ်းတွေပျက်စီးပြီးတော့ဒေသခံများပြားလဲကေသရီစခန်းတွေမှာပြောင်းရွှေ့ခိုးလို့နေရပါတယ်။နှစ်ရက်ကြာမရမနာရွာတဲ့မိုးကြောင့်အင်အားကြီးမားတဲ့ရေရုဟာအိမ်တွေကြားနဲ့လမ်းတွေပေါ်အချိန်ဟုန်နဲ့ဖျက်ဆီးနေတာကြောင့်လူတွေဟာသူတို့ပိုင်ပစ္စည်းတွေကိုအရေးပေါ်လှုပ်ထားတဲ့ဖောင်ပေါ်တင်ပြီးတော့ဒူးလောက်ပေါင်လောက်နဲ့တဲ့ရေတွေကနေဘေးလိုရာကိုပြောင်းရွှေ့နေရပါတယ်။ရေကြီးရေရှမ်းမှုကြောင့်ဒေသခံတွေဟာစိုးရိမ်နေကြပြီးအစိုးရဘက်ကလည်းသူတို့ဒေသမှာအကူအညီပေးတာတွေမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။အခုခါမှာတော့ဒီအာဏာပိုင်တွေဟာဒုက္ခရင်ဆိုင်နေရတဲ့ဒေသခံတွေကိုဘေးလိုရာရှေ့ပြောင်းပေးရေးစစ်တပ်နဲ့ရဲအဖွဲ့ကိုအကူအညီတောင်းခံထားပါတယ်။အစားအစာတောက်ရည်နဲ့စီးဝါးတွေလည်းဖြန့်မြှုပ်ပေးနေတယ်လို့ဆိုပါတယ်။မဏိပေါ်ပြည်နယ်ကခရိုင်၅ခုမှာဆိုရင်အရေးပေါ်ကူညီကယ်ဆယ်ရေးအတွက်စခန်း100လောက်ဖွင့်လှစ်ထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ကိုချောချောသိန်းနဲ့ကိုအောင်ပါရှင်တနည်းမနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒုက္ခသည်ပြန်လည်လက်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဖြည့်ဆွဲရမယ့်ကိုယ်ရေးအချက်အလက်ပုံစံတွေကိုတစ်ဖက်အာဏာပိုင်တွေဘက်ကဖြန့်ဝေပေးတာမရှိဘူးလို့ပြန်လည်ရောက်ရှိလာတဲ့ဒုက္ခသည်တချို့ကပြောပါတယ်ရခိုင်ပြည်နယ်မောင်းတော့မှာကိုယ်တိုင်သွားရောက်တည်င်းယူခဲ့တဲ့ကျမတို့ VOE မြန်မာပိုင်းတည်င်းတော့မိခါကနေပြီးတော့အကြောင်းစုံကိုပြောပြမှာပါ
လေးရှားနိုင်ငံကိုတွားရောက်တာမှာဇာတိဥတုကြောင့်ဆက်လီပြပြီးရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပင်လယ်ကမ်းခြေမှာတွေ့ရှိခဲ့တဲ့ပစ္စည်းဒုက္ခသည်တွေကိုလက်ရှိမှာတော့မြမအစိုးရဘက်ကငခုရပြန်လည်လက်ခံရေးစခန်းမှာခေါ်ထားပါတယ်ပစ္စည်းဒုက္ခသည်စုစုပေါင်းဟာ104ဦးရှိပြီးအမျိုးသားအယောက်40အမျိုးသမီးအယောက်60ပါဝင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသား12ဦးပါဝင်ပြီးကျန်တာတွေကတော့မောင်မောဒေတာတွေမှာနေထိုင်ခဲ့သူတွေဖြစ်ပါတယ်ဒုက္ခသည်ပြန်လည်လက်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်သဘောတူညီချက်အရဒုက္ခသည်တွေပြန်လည်ဖြည့်ဆွတ်ပေးရမယ်ကိုယ်ရေးအချက်အလက်ပုံစံတွေကိုတစ်ဖက်အာဏာပိုင်တွေဘက်ကဖြန့်ဝေပေးတာမရှိခဲ့ဘူးလို့ဒုက္ခသည်တွေက VOE ကိုပြောပြပါရယ်38နှစ်အရွယ်လှေစီးဒုက္ခသည်အမျိုးသမီးမတ်ရှယ်ဟဲရာက
မရပါဘူ
းအသက်40အရွယ်အဒူမာဒလာကလည်းအစိုးရလုပ်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းပိုင်းကိုတိကျစွာသိရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ
်။ဒီအန်သာခေါ်ယူတဲ့အ
ဖြစ်ပဲ။ဘာသာမှမလုပ်ရဘူး၊ဒ
ီတရားနဲ့ခေါ်ယူတ
ာ။ဘာရစားတဲ့နဲ့ပေးတာမရှိပါဘူ
း။ဒီမြန်မာနိုင်ငံကနေပြီးတော့ဒီဘက်ကိုထွက်သွားတဲ့လူတွေကိုပြန်လက်ခံဖို့စီစဉ်နေတာမျိုးပေါ့အသိထားမျိုးရှိလား
။ဒီညလေကြေခွင့်နဲ့ကြေနောက်ခွင့
်။ကြားတယ်လို့ကြားတယ်၊ကြားတယ်လို့မကြားဘူး
။ဟိုဟောဘဆိုင်လူခွင့်တွေ
ဒီတည်နေပါတယ်မှာပဲ။ဒီလိုကမြင်ရတယ်
။ငခုရပြန်လက်ခံရေးစခန်းမှာကြည့်ချက်ဆောင်ရွက်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကသူတို့ကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီး VOE ကမေးမြန်းလာမှာတော့သူကခုလိုဖြေဆိုသွားခဲ့တာပါကျွန
်တော်တို့ကလက်ခံရေးစခန်းရောက်တယ်လက်ခံရေးစခန်းနေပြီးတော့မှစီစဉ်မှုတွေလုပ်မယ်စီစဉ်မှုတွေလုပ်ပြီးတာနဲ့ခြားစခန်းလာဖို့အောင်သွားမယ်လာဖို့မှနေပြီးတော့မှဆက်မှပြီးတော့မှသူတို့ရဲ့လိုအပ်တာတွေကွန်ဖာမေးရှင်းတွေဒီလိုပြီးတာနဲ့အဲဒီဆိုင်ရာရှင်မျိုးတွေဥချုံမျိုးတွေရနေပြီးတော့မှလာတော့သွားမယ်ခေါ်သွားတဲ့အချိန်မှာကျွန်တော်ကလိုအပ်တဲ့ဆောက်ပံ့ရေးကြည့်ကလာပြေးလိုက်မစာနာကြီးကတော့ဝိချေတော့အင်းလုံးဆောင်ပစ္စည်းတွေပေါ်စာအုပ်စာပဲပြီးတော့ကီချင်းဆက်တွေအစကျွန်တော်တို့ပြီးပြီးရစကားကိုရတော့ကျွန်တော်တော့လူလူကိုသုံးပစ္စည်းတွေပြီးတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုနှစ်နှစ်အတွင်းနေရပြန်လဲလက်ခံရေးအတွက်အစီအစဉ်သဘောတူညီချက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပြီးမဲ့သက်ဆိုင်ရာနိုင်ငံဘက်ကဒုက္ခသည်တွေပြန်လဲလက်ခံရေးတေချာရှင်းလင်းပြတာတာမရှိတာကြောင့်တန့်ကြမှုတွေရှိနေတယ်လို့မြန်မာအစိုးရဘက်ကဆိုပါတယ်
။ဆိုရင်ခုကျွန်တော်တို့ဒီမှာလာတဲ့ခါဒီမှာစစလို့ပုံစံမျိုးတွေပဲပြန်ဖြည့်တာ ဘာမှခက်ခဲမရှိဘူးအဓိကတော့စီမံခန့်ခွဲမှုစနစ်ပေါ့သူတို့ဘက်ကနေပြီးတော့မှများမစီမံခန့်ခွဲမှုစနစ်ကိုလည်းတုံ့ပြန်လဲဆိုတာတော့ကျွန်တော်လည်းမသိဘူး
ဒုတိယဝန်ကြီးဦးစိုးအောင်ကပြောပြသွားတာပါပြန်လည်လက်ခံရေးအစီအစဉ်ကိုမြမအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့တာဖြစ်ပေမဲ့အခုချိန်ထိတရားဝင်ရောက်လာတာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေပြန်လည်ခိုးဝင်လာတဲ့လူ60တန်းယောက်ရှိခဲ့ပြီးဒီလူတွေကိုမြမအစိုးရဘက်ကလာဝကဥပဒေနဲ့အရေးယူဖို့မူလကလုပ်ခဲ့ပေမဲ့လူငယ်ချမ်းသာခွင့်ပေးပြီးလက်ခံခဲ့ပါတယ်နေထိုင်ခဲ့တဲ့ကြေးရွာလေးစီပြန်လည်ပို့ပေးပြီးတဲ့နောက်မှာတော့ဆယ်ယောက်ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့တယ်လို့အစိုးရကဆိုပါတယ်။မြန်မာအစိုးရရဲ့ပြောဆိုချက်အရတော့ဘလို့ပဲပြန်လည်ရောက်လာတဲ့သူတွေဖြစ်ဖြစ်သူတို့ကိုပြန်လည်စီစစ်လက်ခံပေးသွားဖို့လုပ်သွားမှာဖြစ်ပြီးဒီလူတွေကိုနိုင်ငံသားစစ်ဆေးခံရမဲ့သူတွေကိုထုတ်ပေးတဲ့ NV ကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မိခါပါရှင်။နီပေါ်ချေဆိုင် Rock Street အဖွဲ့ကဥဆောင်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့စွန့်ဦးတီထွင်စီးပွားလုပ်ငန်းရှင်တွေအတွက်ယင်းနှိမ့်ညှို့နှံမှုနဲ့စီးပွားရေးစွမ်းရည်ညှင့်တင်တဲ့ရက်ဒီရက်တရားတင်တန်းလက်တွေ့ပို့ချပေးနေပါတယ်။အဲ့ဒီကိုကိုယ်တိုင်သွားရောက်ရိုက်ကူးပြီးသတင်းယူခဲ့တဲ့မြန်မာသတင်းပညာသိပ္ပံ MJI တင်တန်းသားတွေကနေပြီးတော့ဆက်ပြီးပြောပြမှာပါ
။ဒီရက်တရားလက်တွေ့တင်တဲ့ဟာမြန်မာနိုင်ငံမှာပထမဆုံးလုပ်တာဖြစ်ပြီးအနေနဲ့ရရကစွန့်ဦးတီထွင်စီးပွားသမားတွေတက်ရောက်နေကြပါတယ်။တင်နိုင်ရပေးတဲ့ပညာတွေဟာလက်တွေ့နေပြန်မှာဘလို့သုံးဝင်နေဆိုတာကိုစားသုံးစီထုတ်လုပ်နေတဲ့ roster တင်နိုင်တော်သူကအခုလိုပြောပါတယ
်ရက်တရအတွက်မှာသူတို့ကအခုတို့ 1x1 လဲသွားတယ်ဒီ international or local ကမန်တော်တွေသူတို့ကအနီးကပ်ကိုကိုတို့တင်ပေးတယ်ကွာစီးပွားရေးနဲ့ပတ်သက်တဲ့ပညာရတဲ့ဥပမာ finance တွေရှိတယ် branding ရှိတယ် marketing ရှိတယ်တဆိုင်ရတဆိုင်ရဘာသာရက်အသီးသီးဆရာဆရာမတွေကိုခေါ်ပြီးတော့ကိုတို့အဓိကကိုတို့တင်ပေးတယ
် roster ဆရာညီဘွားခြေဆိုင်ဖွေးသေးတခုပြပြီးစင်းဦးတည်ထိန်သူတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေကြမှာပေါင်းကူပေးတဲ့ဖွေးသေးတခုဖြစ်ပါတယ်စီးပွားရေးလုပ်ငန်းရှင်တွေတူတူရဲ့လုပ်ငန်းတွေကိုလူမှုအတိုင်းဝိုင်းမှာတာဝန်သိစွာတွေ့တဲ့အောင်မြင်လာဖို့အတွက်ရက်တရအတွင်းမှာချိန်ရအောင် update နေကြတာဖြစ်ပါတယ်ဒီတင်နှန်းကိုတက်ရောက်လူများအတွက်အဓိကလိုအပ်တဲ့လိုအပ်ချက်တွေကစီးပွားရေးနဲ့ပတ်သက်တဲ့ idea ကြံဉာဏ်ကောင်းတခုရှိရမယ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းကလူတွေကိုတနည်းတစ်ခုအကျိုးပြုရမှာဖြစ်တယ်လို့ roster ရဲ့ညှိနှိုင်းမှုမှရှင်လေးကပြောပါတယ
်ကျမတို့ကလေဟို one cohort မှာကျမတို့10ယောက်ပဲလက်ခံပါတယ်ဒီ company 10ခုပဲလက်ခံတယ်ပေါ့နော်ဆိုတော့အချက်3ချက်ကိုသူတို့ကအဓိကကြည့်ရမှာပေါ့နော်ဆိုတော့ပထမတစ်ခုကကြတော့မြန်မာပြည်ကစုံစမ်းတည်ထောင်သူလုပ်ငန်းရှင်တယောက်ဖြစ်ရမယ်ဒီမှာသူတို့ရဲ့လုပ်ငန်းက social သို့မဟုတ် environmental impact ပေါ့နော်လူမှုရေးရာသို့မဟုတ်ဒီဘဝပဝန်းကျင်အတွက်ပေါ့နော်ကောင်းမှု impact ရှိရပါမယ်ပြီးတော့ကျမတို့ရဲ့ရည်တရားသင်တန်းကိုဟိုမှာအချိန်ပြည့်ပြီးမှတက်နိုင်ရမှာပေါ့နော်ဆိုတော့အချက်သုံးခုပြေးသွားလို့ရှိရင်ကျမတို့ကလက်ခံပါအရှင်ဟုတ်
ပါမြန်မာနိုင်ငံမှာချန်လေးထုတ်လုပ်နေတယ်မရှိုးလဲအောင်က roster တင်နိုင်ကိုတက်ရောက်ပုံအခုလိုပြောပြပါတယ
်အမစား join ဖြစ်လာတော့ဒီအမတို့မှာဒီ investor တွေနဲ့ local entrepreneur တွေနဲ့ချိတ်ပြီးမဲ့ program တခုရှိရယ် join ကြမှာပေါ့နော်ဆိုတော့အဲ့ program မှာလည်းဒီဟို join ပေးအောင်လည်းမကမနဲ့အထက်မှာလိုအပ်တဲ့ဟာတွေ insin ပေးမယ်ပေါ့ဆိုတော့အဲ့လိုမျိုးလေးရှိရောဟို join ကြလားဆိုပြီးတော့ live ပြောရင်းနဲ့မှ join ဖြစ်သွားတယ်
မြန်မာနိုင်ငံမှာပထမဆုံးအချိန်ပြုလုပ်တဲ့ G-Roster ရဲ့ရက်တရလက်တွေ့တင်နှန်းကိုနှစ်စဉ်ပြုလုပ်တော့မှဖြစ်တယ်လို့လည်းတာဝန်ရှိသူကပြောပါတယ်
။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်။အခုနားဆင်ရမှာကတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ပါ။အမျိုးသမီးတွေတန်းတူညီတူအခွင့်အရေးရရှိဖို့ပြောဆိုနေတဲ့မြန်မာနိုင်ငံမှာအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းရောင်နဲ့အတူတင်ပြထားပါတယ်ရှင
်။လူငယ်တွေမလား၈နှစ်ဟာအပြည့်ဆိုင်ရာအမျိုးသမီးများနေဖြစ်လို့မြန်မာပြည်ကအသင်းအဖွဲ့တွေပုံမိုးလှုပ်ရှားလာရတာတွေ့ရပါတယ်။အကျံပေးခံရတဲ့အမျိုးသမီးတွေအတွက်ရန်ပုံငွေကို NLD ပါတီကထူထောင်ပါတယ်မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကမေလအစောပိုင်းမှာ23ချိန်မြောက်ညီလာခံရန်ကုန်မှာကျင်းပပါတယ်ဒါပေမဲ့ရပ်ဖက်အဖွဲ့အစည်းတွေနဲ့တရားရေးဌာနကလွဲပြီးအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍဟာအလွန်နှေးပါပါတယ်ဒေါက်ဆာစုကြည်ရဲ့ပါတီနိုင်နာတောင်စွတ်တော်ကိုယ်စားလှယ်ထဲမှာအမျိုးသမီးက23ရာခိုင်နှုန်းသာရှိပါတယ်မဆလာကေ1954ခုနှစ်မှာအမျိုးသမီးကိုယ်စားလှယ်ဦးရေနှစ်ရာခိုင်နှုန်းသာရှိတာမို့တိုးတက်မှုလို့ပြောနိုင်ပါတယ်။ဒါပေမဲ့အိန္ဒိယလာအိုနိုင်ငံမှာအမျိုးသမီးကိုယ်စားလှယ်25ရာခိုင်နှုန်း၊ဗီယက်နမ်မှာ26ရာခိုင်နှုန်း၊ကမ္ဘောဒီးယားမှာ27ရာခိုင်နှုန်းရှိတာကိုကြည့်ရင်မြန်မာအမျိုးသမီးပါဝင်မှုဟာ အလွန်နည်းနေတယ်လို့ပြောနိုင်ပါတယ်1995ဘေဂျင်းအမျိုးသမီးညီလာခံပညာချက်မှာအမျိုးသမီးကုသရေးဥယျာဉ်30ရာခိုင်နှုန်းအထိရှိဖို့ရည်ရွယ်ထားတာတွေ့ရပါတယ
်ဘေဂျင်းညီလာခံကျင်းပတာအနည်း20ကျော်လာပြီဖြစ်ပေမဲ့မြန်မာအမျိုးသမီးကုသရေးဥယျာဉ်ဟာရည်ရွယ်ချက်ရဲ့3ပုံ2ပုံနောက်သာရှိနေပါတယ်ဦးသိန်းစင်အစိုးရလက်ထက်မှာဝန်ကြီးနေရာ2နေရာနဲ့ဒုဝန်ကြီး6နေရာကိုအမျိုးသမီးတွေရကြပါတယ်2015ရွေးကောက်ပွဲဝင်တဲ့ပါတီ21ခုမှာအမျိုးသမီးပါတီဝင်ဟာ9ပါတီမှသာရှိပါတယ်နိုင်ငံရေးပါတီ50ရာခိုင်နှုန်းမှာအမျိုးသမီးတွေမပါဝင်ကြပါဘူးအစိုးရဌာနတွေမှာအမျိုးသမီးအရာတန်းဥယျာဉ်တဖြည်းဖြည်းတိုးပွားလာပါတယ်2010စီရင်အရဝန်ကြီးဌာနတွေမှာအမျိုးသမီးအရာတန်း52ရာခိုင်နှုန်းရှိပြီးညွှန်ကြားရေးမှူးအဆင့်မှာ38ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်။တချို့ကလည်းအမျိုးသမီးပါဝင်မှုမှာခွဲတန်းစနစ်ကျင့်သုံးဖို့အကြံပေးကြပါတယ်။ဒါပေမဲ့အရေးရှင်းမရှိဘဲခွဲတန်းအရဝင်လာမှာစိုးရင်ရပါတယ
်။မြမရေတပ်ဖွဲ့မှာအင်အား9,200လောက်ရှိတဲ့အနေနဲ့အမျိုးသမီးက2,500လောက်ပါဝင်ပါတယ်။ဒါပေမဲ့အလေအလတ်ရာထူးအဆင့်မှာအမျိုးသမီးဝင်တန်းဥယျာဉ်ဟာ1,500သာရှိပါတယ်။အမျိုးသမီးရဲအဖွဲ့ဝင်အမြင့်ဆုံးရနိုင်တဲ့အဆင့်ဟာဒုရဲမှူးကြီးဖြစ်ပါတယ်။စစ်တပ်မှာလည်းအမျိုးသမီးဟာစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းမှာအမှုထမ်းကြရတာမို့ထိပ်ပိုင်းရာထူးတွေကိုမရနိုင်ပါဘူး။ဒါပေမဲ့ဗိုလ်မှူးကြီးအဆင့်လောက်အထိတက်လန်းရှိပါတယ်။လောလောဆယ်လွှတ်တော်ကစစ်တပ်ကိုယ်စားလှယ်ထဲမှာအမျိုးသမီး3ယောက်ရှိပါတယ်။ဒိုင်းနာလက်နက်ကင်တွေထဲမှာတော့တိုက်ပွဲဝင်အမျိုးသမီးစစ်ပီတွေရှိပါတယ်။ဒါကြောင့်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါတိုင်းသားလက်နက်ကင်တွေဘက်ကအမျိုးသမီးကိုယ်စားလှယ်အမြဲတမ်းပါဝင်လေးရှိပါသည
်တရားရေးဌာနမှာအမျိုးသမီးဝန်ထမ်းအများဆုံးဖြစ်ပါတယ်တရားစီရင်ရေးကိုပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့လက်အောက်ခံတရားရုံးတွေကဆောင်ရွက်ကြပါတယ်တိုင်းဒေသကြီးတရားလွှတ်တော်ပြည်နယ်တရားလွှတ်တော်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းတရားရုံးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံးခရိုင်တရားရုံးမြို့နယ်တရားရုံးမော်တော်ယာဉ်တရားရုံးကလေးသူငယ်တရားရုံးစီပင်ဆိုင်ရာတရားရုံးစသဖြင့်အဆင့်ဆင့်ရှိပါတယ်။တိုင်းနယ်ပြည်နယ်တရားလွှတ်တော်14ခု၊ခရိုင်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုရှိပါတယ်။တရားလွှတ်တော်ချုပ်မှာအမျိုးသမီးမပါပေမဲ့ပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးတရားသူကြီး22ဦးရှိကြပါတယ်။လွှတ်တော်တရားသူကြီး59ဦးမှာအမျိုးသမီးက22ဦးဖြစ်နေလို့ရာဂိုင်နှုန်းအဖြစ်40လောက်နေရာယူထားတဲ့သဘောမျိုးဖြစ်နေပါတယ
်။တရားရေးဝန်ထမ်း1,200ကျော်ရှိတဲ့အနေနဲ့အမျိုးသား600နီးပါးအမျိုးသမီး900နီးပါးရှိကြောင်း2019တရားရုံးနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။တရားရေးဌာနဝန်ထမ်း53ရာဂိုင်နှုန်းကအမျိုးသမီးဖြစ်ပါတယ်။အစိုးရအရာတန်းအမျိုးသမီးတဦးနဲ့ KWO ခရင်အမျိုးသမီးအစည်းအရုံးကိုအမေရိကန်တန်ယုံကစုချင်းမြင်ပါတယ်။အဖွဲ့ဝင်6,000ကျော်ရှိတဲ့ကရင်အမျိုးသမီးအစည်းအရုံးတည်ထောင်တာ33နေရှိပါပြီ။ဒါပေမဲ့ပြည်လုံးကျွန်းညီလာခံကိုလွန်ခဲ့တဲ့ဧပြီလကမှပထမအကြိမ်ကျင်းပနိုင်ပါသေး။ဒေသဆိုင်ရာမှာလှုပ်ရှားနေတာမို့ကရင်အမျိုးသမီးအသင်းဟာထင်းထင်းပေါ်ပေါ်မရှိခဲ့ပါဘူး။ဒါပေမဲ့ထူးထူးချွန်းချွန်းတာဝန်ထမ်းဆောင်ခဲ့တဲ့အမျိုးသမီး150ကျော်ကိုစုချီးမြှင့်တာကြည့်ရင်ကရင်အမျိုးသမီးတွေရဲ့ကြိုးပမ်းမှုကိုသိနိုင်ပါသေး။ထူးချွန်းစုရသူတွေထဲမှာကရင်သတင်းစင်ရဲ့အဒီတာချုပ်နမ်ပေါ်ဂီလေပါဝင်ပါတယ်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံလုံးဆိုင်ရာမဟာဗျူဟာအနည်း20စီမံကိန်းကိုဦးသိန်းစိန်အစိုးရလက်ထက်2013မှာစတင်ချမှတ်ပါတယ်အမျိုးသမီးတွေတန်းတူညီတူပါဝင်လုပ်ကိုင်နိုင်အောင်ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ဟာအမျိုးသမီးကိုခွဲခြားဆက်ဆံတဲ့နိုင်ငံအဖြစ်သတ်မှတ်ခံရသေးဖြစ်ပါတယ်ခင်ဗျာ
အောင်ခင်ရဲ့မြမရေးတုံသက်ချက်ပါရှင်မကြခင်မှာတော့ကိုအောင်လင်းတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းကိုထုံးလင်းမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့ American 3အင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီဒီမှာ English American စာရိကန်ဒါမှာဒီပြားလို့ဒီပြားတဲ့ scheme ကိုချိန်ကနေ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း to have thin skin
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပိုင်းကတော့ to have have to have ကရှိတာ thin thin ကပါလွာတာ SKIN skin ya အရေးပြားဆိုတော့စကုခုရဲ့တဲ့ဒီဘေကတော့ပါလာတဲ့အရေးပြားဖြစ်ပါလေအရေးပြားပါလာရဲဆိုကြတဲ့ကောခဏရေတိတ်မရှိတာကတော့ထင်ရှားတာဖြစ်ပါလေဒါကြောင့်လေ idiom ဆိုတဲ့သဘောဒီဘေကကိုယ်အပေါ်ဝေဖန်ပြောဆိုခဲ့ရဲ့မှုတွေကိုနည်းနည်းလေးမှခဏရေမရှိတာတိခဏနိုင်စိတ်မရှိတာလှုပ်ခနဲဆိုပြန်ပြီးပြောတတ်တာဘာဆိုမှတိမခံတတ်ဘူးစသဖြင့်ကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ထိတ်ခနဲဆိုပြန်ပြောလို့ရှိတာစိတ်ကလက်တစ်စစ်ပဲရှိတာစသဖြင့်ကို thin skin ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါလေဒီတော့နေပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe gets angry very easily he's thin skinned
Joe ကတိတ်ကိုဒေါသထွက်လွယ်တယ်ကဲရပြောဆိုဝေဖန်မှုတွေကိုသူနည်းနည်းလေးမှတိခန့်ကြည့်စိတ်မရှိဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe gets angry very easily. He's very thin-skinned.
ဆက်လက်တင်ပြပေးမှာကတော့စစောကသုံးနှုံးမှုနဲ့ဆန့်ကျင်တဲ့
To have thick skin.
ဖြစ်ပါလေ။စာလုံးပေါင်းက TOTHEV to have ကရှိတာ THICK thick ကထူတာ SKIN skin ကအရေးပြားဆိုတော့စကုခုရဲ့ဓာတ်ရိုက်ဒီပဲကတော့ထူတဲ့အရေးပြားရှိတာပေါ့အရေးပြားထူတဲ့ဆိုကြတဲ့ကခန္ဓာရေးရှိတယ်ဆိုတာကတော့ထင်ရှားပါလေ thick skin ကဘာပြောပြောအပြောခံတာကျမတို့မြန်မာမှာခံရပေါင်းများလို့အရေးထူးနေပြီဘယ်သူဘာပြောပြောဂရုမစိုက်ဘူးစိတ်ထိခိုက်မှုမရှိဘူးမခံရနိုင်ဖြစ်တာမျိုးမရှိဘူးကိုဆိုလိုတာဖြစ်ပါလေဒီလိုနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe, our manager, is thick-skinned. He does whatever he wants and couldn't care less what others think.
ကျွန်တော်တို့ manager Joe ကအရေးထူးနေပြီ။သူလှုပ်ချင်တာသူလှုပ်ပြီးဘယ်သူမှပြောပြောခရုမစိုက်ဘူးလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Joe, our manager, is thick-skinned. He does whatever he wants and couldn't care less what others think. To get under one's skin.
ဖြစ်ပါလေ။စာလုံးပေါင်းက TOTGET get UNDER under to get under ကအောက်ကိုရောက်သွားတာ ONE apostrophe S ones ကတူတူရောက်ရဲ့ SKIN skin ညာအရေးပြဆိုတော့စကုခုရဲ့တဲ့ဒီပဲကတော့လူတူးတယောက်ရဲ့အရေးပြအောက်ကိုရောက်သွားတာဖြစ်ပါတယ်ဒီဆုံးရဲ့ idiom အဒီပဲကတခုခုဟာလူတူးတယောက်တွေစိတ်အနှောက်အယှက်ဖြစ်စေတာစိတ်တူစေတာမခံကြည့်မကန်တာဖြစ်စေတာကိုဆလိုတာဖြစ်ပါတယ်ဒီတော့နေပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Just ignore himDon't let his jokes get under your skin.
သူကိုဥပိ္ခာပြုထားစမ်းပါ။သူနောက်တာတွေကြောင့်စိတ်ထဲမှာမခံကြည့်မခံတာမဖြစ်နဲ့လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Just ignore him. Don't let his jokes get under your skin.
ဒီတင်ပါ skin ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to have thin skin, to have thick skin.To get under one's skin.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါကုလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာနဲ့တန်းတင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာဒီ American 3အင်္ဂလိပ်စာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တင်းလာနေ့ညနေခင်းအစီအစဉ်တွေမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေနေခင်ပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါရှင်။အခုတော့ကိုအောင်လွေဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာမို့နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုက်စီစဉ်မှာတော့ဒီမနက်ကမှရေဘော်ကပေးအနေနဲ့ကြုံရတဲ့အခါတုံ့ပြန်ဖြစ်ရှင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့ဒီရက်ပိုင်းတွင်မိုးပြင်းထန်ရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေကြုံနေရတယ်လို့ပဲနောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်မှာကိုလည်းစိုးရိမ်နေရပါတယ်။မကြာသေးရင်ငုံကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်ရေဘော်ခြေနေကြုံရတဲ့အောင်ကတုံ့ပြန်ဆောင်ရွက်မှုတွေပေါ်မှာမိခွန်းတွေထွက်ခဲ့ဘူးပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာရေပေးမီးပေးမုန်တိုင်းနဲ့မြင်းကလေးတို့လိုတဘာဝနဲ့လူကြောင်းဖြစ်ရတဲ့ကပ်ပေးတွေကိုကြုံရတဲ့အခါမျိုးမှာတုံ့ပြန်ဖြေရှင်းမှုတွေကြိုတင်ဖြေရှင်းမှုတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှဖြစ်ပါတယ်ဆွေးနွေးပွဲအတွက်ဒီရေဘေးအကူအညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်နေတဲ့သူတွေအပြင်ရန်ကုန်မြို့ကဒီကျန်းမာရေးကျူရောင်းနေပြီးဒေါက်တာမြင့်ဦးကလည်းပါဝင်ဆွေးနွေးစာကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီရေဘေးအခြေအနေနဲ့ပတ်သက်လို့လက်လန်းမီတော့တည်ရအောင်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အကူအညီခေစိုင်းမှာပါဝင်နေတဲ့သူတွေချို့အရင်မေးကြည့်ချင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာဒီရေဘေးခံရတဲ့အထက်မှာဒီအစိုးဆုံးဒေတာတွေကလူတချို့ကိုကျွန်တော်အရင်ခေါ်ချင်ပါတယ်ပထမတဦးကတော့ဥခိုင်ကောင်းဆန်ဖြစ်ပါတယ်ဒီရခိုင်ပြည်နယ်ကဒီဝင်လက်ဖောင်ဒေးရှင်းကဒါရိုက်တာတဦးဖြစ်ပါတယ်ဥခိုင်ကောင်းဆန်ခင်ဗျာအခုကျွန်တော်တို့ဒီတိရသလောက်ဆိုနောက်ဆုံးတိရသလောက်ဆိုလို့ရှိရင်ရခိုင်မှာလူ၈00တောင်တည်တယ်ဆိုတော့အခြေအနေမျိုးဖြစ်ခဲ့တယ်ဆိုတော့ဒီရခိုင်မှာဒီရေပေးနဲ့ပတ်သက်လို့ဘလောက်ဒီအခြေအနေဆိုးသွားလဲထိခိုက်ပျက်စီးမှုတွေဟိုတည်ချင်မှုတွေအခြေအနေဘယ်လိုများရှိပါသလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီရခိုင်မှာဆိုရင်တော့ကျွန်တော်တို့ဒီလူ6ယောက်ကျော်တာပေါ့နဲ့လူ10လောက်ပြေဆုံးမှုရှိတယ်နောက်ပြီးတော့စာတင်ကျောက်ပေါက်ကကျွန်တော်တို့ဒီနောက်ပိုင်းအဲ့တော့တောက်ပိုင်းနဲ့တော့မယ်ဆိုရင်စာတင်ကျောက်ပေါက်400လောက်ပါလေဟိုကျွန်တော်တို့ဟာလိလသလောက်ဆိုရင်တော့ဒီကျောက်တွေပိတ်ထားရတယ်အဲ့တော့ဒါတွေကိုကျင်းမယ်ဆိုရင်တော့ဒီချိုတင်အတိပေးမှုတွေအားနည်းနေတာတွေ့ရတာပေါ့နော်အစိုးရအနေနဲ့ကြိုတင်ပြီးတော့မှဒီရေဘေးသတင်းကြေညာပေးတာတွေအားနေတယ်နောက်ပြီးတော့ဒီရေဘေးကမကြမကြဖြစ်တယ်ကျွန်တော်တို့ရခိုင်မှာဖြစ်တဲ့အချိန်မှာကြိုတင်ပြီးတော့မှကျွန်တော်တို့ဒီအစိုးရအနေနဲ့ပေါ့နော်ရပ်ဖက်ပွဲစီတူနဲ့ပူပေါင်းပြီးတော့ဒီရေဘေးဖြစ်လာရင်ကြိုတင်ပြီးတော့ဘယ်လိုကူညီဆောင်ရွက်ကြမလဲဘယ်လိုကြိုတင်ပြင်ဆင်ကြမလဲဆိုတဲ့ဒီမက ani ဇင်ပေါ့လေအဲ့ဒါအားနေတာကိုတွေ့ရပါတယ်ခဏ
ဟုတ်ကဲ့ဆိုတော့တခုရှိတာဥက္ကိုင်ကောင်းဆန်ကျွန်တော်တို့တွေ့သလောက်ကတခုရှိတာပေါ်ပေါ်လေးဒီဟိုမိုးလေဝသဌာနကလည်းပဲဒီဟိုရာသီဥတုနဲ့ပတ်သက်လို့ကြိုပြီးတော့သတိပေးတာရှိအန်ဒီရှိတယ်ဆိုပြီးကြိုတင်သတိပေးချက်တွေရှိတယ်နောက်တစ်ခုကဒီအစိုးရကလည်းအန်ဒီရှိနိုင်တယ်ဆိုပြီးအနေအခြေအနေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာတွေရှိတယ်ဆိုပြီးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးဆိုတဲ့သဘောပေါ့ဥက္ကိုင်ကောင်းဆန်ပြောချင်တာ
ဟုတ်ကဲ့အတိအကျတော့ဒီမိုးလေဝသဆိုတဲ့ဒီဟာပေါ့တင်းထုတ်ပြန်တဲ့ဟာကိုရတဲ့လူတွေကမြို့ပေါ်နေမြို့ပေါ်မှာနေတဲ့လူတန်းစားအများစုပဲရတာပေါ့လေအတိအကျတော့ဒီရေဘေးကြီးတဲ့ဒေသတွေဟာဆိုရင်တကယ်ဝေးလံခေါက်ပြတဲ့တင်းအချက်လက်တွေမရရှိတဲ့ area တွေနောက်ပြီးတော့ဒီရေဒီယိုနားထောင်တဲ့အနေထားတွေကလည်းကြောက်ကြွေလာတာပေါ့နော်နောက်ပြီးတော့အဲ့တော့ဆိုလိုတာကတော့ဒီမြို့ပေါ်ကနေမြို့နဲ့အလံဝေးတဲ့ area တွေမှာဒီကြီးရေလွလွပူပူတက်နိုင်တဲ့မြေချောက်ပေါ်တော့ဥမာမင်းသားမြို့နယ်တို့လိုကြောက်တော်မြို့နယ်တို့လိုအဲ့လိုမျိုးဒေသတွေမှာဆိုရင်ရေကြီးတဲ့ area တွေကဒီတင်းချက်လက်ကိုရဖို့ကအင်တာနက်ခက်ခဲတယ်ပေါ့နော်အင်တာနက်ဖုန်းလိုက်ဒီရပိုင်းမှာဆိုရင်ဖုန်းလိုက်ဆက်တယ်လည်းမကောက်ကြဘူးပေါ့အဲ့ဒါတွေကလည်းတင်းချက်လက်မရရှိတဲ့ဟာကလည်းကျွန်တော်တို့ဒီရေဘေးကိုထိခိုက်စော်ကန်နေရတဲ့နေရာမှာဒီကျက်လက်နဲ့ပြည်သူတွေပို့ပြီးတော့ဆိုးရစော်ခံနေရပါတယ်ခင်ဗျာ
โอเคဥက္ကံကောင်းဆန်ဆွေးနွေးပြီးတော့ကျေးဇူးပါကျွန်တော်နောက်တူးကတော့ကျွန်တော်ဒီဟိုဒီမကွေးမြို့နယ်ဟိုမကွေးတိုင်းဒီစကူးမြို့နယ်ရဲ့ပါပဲစကူးမှာဆိုလို့ရှိရင်လည်းပဲဟိုဒီလိုတိကျပြစီမှုတွေတော့ကြီးကြီးမားဖြစ်ခဲ့တယ်ဆိုတော့ဒီဟိုစကူးဘက်ကအခြေအနေနဲ့ပတ်သက်လို့ကျွန်တော်အကူအညီပေးလို့နေကိုပိုးတင်ဟိုလလန်းမီတာကိုနည်းနည်းအချင်းယုံရှင်းပြပေးပါလားအခုနောက်ဆုံးအခြေအနေနဲ့တိကျပြစီမှုအတိုင်းတာဘယ်လောက်ရှိရဆိုတော့ဟုတ
်ကဲ့ကျွန်တော်တို့ဟာစကူးမှာတော့ခုအင်းလေးရပါပြီပေါ့လေမျိုးရလိုက်တာအဲဒီတစ်ခါတော့ကြာပါလားခင်ဗျာဟောအဲ့ဒီမှာကျွန်တော်ဆုံးသွားဆုံးဖြစ်တဲ့ဆလီယက်ညအချိန်မှာဆလီယက်ညအချိန်မှာကျွန်တော်2015ပြည့်နှစ်မှာရောက်ခဲ့တဲ့မိုးတဲ့ပိုးပါတယ်ခင်ဗျာ ไอ้ที่มาตัวนั้นเราเอ็นซีซีบอลเลยยังว่าที่นักบอลที่เราพูดที่เราที่จะเสนอที่อะไรที่เราที่เข้าสมาร์ทวันเลยที่เราพูดได้เสมอใช่ไหมโอเคที่นั้นเราบุรีรัมย์นะอุ้งเข่าเราเนี่ยว่าเราว่าเด็กนักเรียนเราว่าน่าสนใจเรื่องเด็กคนนี้เสียใจเลยที่เด็กจะเป็นคนเนาะแล้วไอ้มาเด็กที่เด็กที่นี่เราเนี่ยเราไอ้เคลียร์นี่มาเชื่อตรงมาเนี่ยเคลียร์นี่มาตรงนี้เดียวไอ้ยังว่า
เดี๋ยวไปจับดีเลยที่ใดที่เช่นยังไม่ได้ยังไม่รู้เลยเท่าไหร่ที่จะโกงเนี่ยรู้อย่างเราที่ต้องเสียที่จะมาโอเคที่ชื่ออะไรเนี่ยเองต้องไล่เองต้องไล่เงียบๆแล้วเขาต้องมาช่วยโอเคที่สุดจะโน้ตที่โน้ตอู้เลยไม่ใช่ไหมตัวเราจะรู้ว่าที่ยี่ปีเนี่ยสูงขึ้นเลยที่ตาลูกจีเนี่ยสกายกูเต็งท้องเอ็มอ่ะกูเต็งท้องเอ็มกูเต็งท้องเอ็มโน้ตเป็นมาอ๋อที่ยี่ชี
แต่กิจการนั้นพัฒนาไปที่อาจจะสิ่งมันนี่ทายไปแล้วที่ชี้กันเลยครับเนี่ยเจ้าหน้ารู้เป็นมาแล้วเจ้าหน้ารู้ก็เราต้องทำมาแล้วเจ้าหน้ารู้ดีกลิ่นอยู่ก็ตัวเราเลี้ยงอยู่ที่ใกล้จะสิ้นวิสัยกันแล้วเนาะแต่เมื่อรู้นี่ว่าเราเย็นนี่ก็จะรอไอ้เชียงนี่ทราบอยู่เจ้าหน้ารู้ว่าไอ้เชียงกาลาเราปลายดาวเฟรดีก็ดีก็อุตส่าห์เอาเงินลงมาจ่ายเลยเราไปเนี่ยเราไปนี่ดีมาแล้วตัวเจ้าหน้ารู้ดีดีละนะว่าอุทุยเฟร မျိုးပေါ်နဲ့မကဘူးတော့နယ်ရီရွာတွေကြီးကရေစုံတွေဖွဲ့စည်းပြီးမှသာဆိုင်ရတို့တစုံစုံမှာပြည်သားတွေချပြီးမှအဲလုပ်တဲ့ဆရာဒီဘက်ကတည်းကတော့ကျွန်တော်ရေစင်းကိုတော့ကောင်းကောင်းကာကွယ်ထားတဲ့အနေအထားမှာရှိပါတယ်ဗျ။
ဟုတ်ကဲ့ကိုတင်ထွန်းရဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒေါက်တာမြင့်ဦးကိုလည်းမေးချင်ပါတယ်ကိုမြင့်ဦးကကျွန်တော်တို့ဒီနယ်ရီလောက်မစိုးရင်ပဲလေမိုးကြီးတိုင်းရေကြီးကြီးဆန်ဖြစ်တဲ့ဒီရန်ကုန်မှာရောအခုဒီနောက်ဆုံးဒီရာသီဥဆိုးတဲ့အချိန်မှာဘယ်လိုပြဿနာတွေကြုံခဲ့ရသေးလဲကိုမြင့်ဦ
းရန်ကုန်လည်းခုနကဒီရေးတင်တာပဲလေပြောရရင်တော့ဒီမိုးတွေကဒီကျွာလာပြီဆိုလို့ရှိရင်ကျွန်တော်ကဒီမြောင်းနေရာတွေတော့ပိတ်ပြီးတော့ပြစ်ခဲမဆင်းပဲနဲ့နောက်ကတော့ကျွန်တော်ကအခုအစ်စ်ဖွင့်လိုက်တဲ့ဈေးကြည့်အောင်ပါเนาะညညာသေးတာမှာအဲလူတွေရေကူးနေတဲ့ပုံစံနဲ့တက်လာတာပေါ့เนาะအဲ့တော့သူကဒီကူးနာကစကိုင်းကလည်းပြောသွားတယ်ရခိုင်ကလည်းပြောသွားတယ်မကူးကလည်းပြောသွားတယ်အဲ့တော့ရခိုင်ကဆရာကြီးပြောတာဆိုလို့ရှိရင်တော့ချိုတင်အပြည့်ပြည့်မှုတွေအားနည်းတယ်လို့ပြောတာတကယ်တော့ကိုနင်းတို့ပြောသလိုပဲဒီကိုလီဝသားတွေကထုတ်ပြန်ထားပြီးသားပဲဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာကဟိုတဘာဝဘီအန်ဒီရဲ့ဆိုင်ကစီမံခန့်ခွဲရေးဥပဒေဆိုတာရှိတယ်လို့မသိဘူးအဲ့ဥပဒေကတော့2013ကတော့အသိပညာတွေကကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းထားတာအဲ့တော့ဟိုဒုသမရကိုယ်တိုင်ကဒီဥပဒေကော်မတီရဲ့အဖွဲ့ဥက္ကဋ္ဌပေါ့နော်အဲ့မှာဒေတာလိုက်တိုင်းလိုက်ကျွန်တော်ကဒီဒေတာကြီးတိုင်းနေမြို့နယ်ကြီးဒါတွေအစီအစဉ်တို့ဖွဲ့တယ်ဆိုတော့တကယ်ဖွဲ့လားမဖွဲ့လားဆိုတော့အခုဒါလည်းပြည်ပြတာပေါ့နော်ဒါတိုင်းနဲ့ဆရာကြီးဆိုလို့ရှိရင်တော့မသိဘူးတော့မသိလို့ပဲအဲ့တော့ဒီလိုမျိုးအဖွဲ့ကဒီသဘောကဘေးအန္တရာယ်ကိုကြာရောက်နေတယ်ဆိုရင်တော့ကြိုတင်ပြင်ဆင်နေပါမယ်မကြင်လေကကျူတင်ပြီးတော့လေ့ကျင့်တာတွေပါမယ်။ပညာပိရာတွေပါမယ်၊သင်လန်းပိရာတွေပါ။ပြီးတော့မှပြင်ဆင်တဲ့အပိုင်းကတော့ဆိုတော့ဖြစ်လာတဲ့ဆိုရင်သူပြင်ဆင်ရမယ်၊ဘာလို့စူးစမ်းခံမလဲနော်။ဘယ်လိုလူတွေကျူတင်ရွှေ့မလဲ။ပြင်ဆင်တဲ့ပြီးတော့မှကျွန်တော်ကဲဖေးလေးနဲ့ကျွန်တော်ကဲဖေးရှေ့ရောက်ရှာဖို့ရေးပေါ့ပြန်။အဲ့ဒီလိုမျိုးလုပ်ပြီးတော့မှနောက်တစ်ခါကျွန်တော်ပြန်လေထူထောင်ရေးဆိုတာလုပ်ရတာပေါ့။အဲ့လိုအဆင်အဆင်အဆင်ဆိုတော့ disaster management cycle ဆိုတာရှိတယ်။အဲ့ဒါကလူတွေကအခုဖြစ်လာတော့မှပဲကဲကြဟေးကဲကြဟေးပေါ့နော်။အဲ့ဖြစ်လာတော့မှပဲလူတွေကအလုံးဝေတော့ကြဟေးပလာလေးနဲ့ထွက်ကြဟေးဆိုတာဖြစ်တာ။အဲ့တော့တကယ်တမ်းညွတ်တယ်တိုင်းကြွားနိုင်မှဒီအဖွဲ့လေးတွေကိုဖွဲ့ထားတယ်လို့ဥပဒေအရဆိုတာ။ဒီလိုမျိုးသဘောအပြီးအန်ဒီဖြစ်တာလေးတွေကိုဒီနောက်ဥပဒေကထောင်သုံးနှစ်ကြာမယ်ဆိုတော့ကျွန်တော်ပြောထားတာရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်ကသဘောအပြီးအန်ဒီဆိုတဲ့အထဲမှာကျွန်တော်ကဒီလုပ်တာလေးကျွန်တော်ကတော့အပိုက်ပုံလေးရှုတာလေးပြီးကြောင်တာလေးသူတို့လို့စစ်ဖြစ်တာပေါ့နော်စစ်နဲ့တစ်ဖက်စစ်ဖြစ်နေလို့စစ်သေးရှောင်နေလို့ဒါပြရလဲတပါဝဘီအန်ဒီဆိုတဲ့သူရဲ့စက်မှတ်ချက်တွေအိပ်ပဲတွေမှာပါနေတယ်အဲ့တော့ခုနရေးကြီးတာကျွန်တော်ပြောနေတာအခုဟိုမှာစစ်သေးရှောင်နေတယ်အများကြီးဒုက္ခရောက်နေတယ်လေဒီလူတွေလည်းကျွန်တော်ကြိုတင်ပြီးတော့ကာကွယ်ရမယ်ရှိတယ်အဲ့ဒီစစ်တွေကိုဖန်ပြီးတဲ့လူတွေကခုနတပါဝဘီအန်ဒီဥပဒေရထောင်သုံးနှစ်ချလို့ရတယ်ဆိုတာလေဒီဥပဒေမှာကြာထားထားပြီးသားအဲ့တော့လူတို့ကဒီဥပဒေကြီးပြဋ္ဌာန်းပေမဲ့ဥပဒေကိုမသိကြဘူးကျွန်တော်တို့ရှောင်နေမှလည်းမသိဘူးအဲ့တော့ကျွန်တော်ကဖြစ်ပြလာတော့မှကိုကတန်တိုင်းတစ်ပိုင်းကိုရက်ကလူကြီးကထားကြတာ။ကိုရက်ခဲလူကိုချီးလို့ပေါ့ကွာသူကလုံးဝမကိုရေးစကိုင်းဝီလူကျော်တော့ပါလို့ဆိုတာ။ဒီလိုပဲပေါ်လာတာပေါ့နော်။အဲ့တော့ကျွန်တော်တို့ကဘာအားနေလဲဆိုရင်ချူတင်ပြင်ဆင်မှုအများအားနဲ့တယ်။
ပြင်ဆင်တဲ့ prepare နဲ့ဆိုရင် stage မှာလည်းအားနေတယ်။ဒါအဲ့တော့ကျွန်တော်ကလူကြီး level မှာနဲ့သမရ level မှာအစည်းအဝေးတွေပဲထိုင်နေအောက်ခြေမသိဘူး။သတင်းထုတ်ပြန်တာကို review ကကြားရမှာလောက်ပဲရှိတယ်။အောက်ခြေမှာဒါယူပါမယ်။ဘလို့ပြင်ဆင်ရမလဲစာနာမယ်လို့ကြောင့်ထုတ်ဆိုခြင်းလေ့ကျင့်တာ trial လုပ်တာပေါ့နော်။ပြီးတော့လောက်မယ်ဆိုမိမလောင်မယ်ကျွန်တော်ကဖားရအလန်းလေးချုပ်လုပ်တာ။အားလို့ဒီဆိုတော့ကျွန်တော်တို့ဒီကလေးလုပ်သွားမယ်ဆိုအလန်းလေးလုပ်ပြီးတော့အဲ့လိုမျိုးဆိုတော့လူကလေ့ကျင့်တယ်ဘလူးလေးပစ်တဲ့ခုမှလည်းပေးလို့ဆိုမှဆက်ပြီးကားနဲ့မှဘလူးလေးမရှိရဘူးလေ။အဲ့လိုမျိုးလေ့ကျင့်ခန်းလေးလုပ်ထားတော့ဒီကနေ့နောက်တစ်ခါဒီကေဖြစ်လာတဲ့အခါကျတော့အဆင်နဲ့ဖြစ်သွားတာပေါ့။အဲ့တော့ကျွန်တော်လေ့ကျင့်မှုတွေလည်းမရှိဘူး။သမားအေးသေးတယ်တည်းလူကပြောဥပဒေကြီးကထုတ်ထားတာဒီဥပဒေရဲ့အောက်ခြေကြီးဆက်ရမှာကျွန်တော်လေ့ကျင့်ဖို့ပြည်တယ်။ရန်ကုန်မြို့တယ်။
ဆိုတော့ကိုမျိုးကျွန်တော်တိကျတာတို့ဒီမှာပေါ့လေဟိုကပေးရနေဟိုကိုစီမံခန့်ခွဲဌာနဆိုပြီးတော့ဌာနတစ်ခုဖွင့်ထားပြီးတော့တို့အဲ့မှာကျွန်တော်ဟို Facebook မှာတို့စာမျက်နှာတစ်ခုလည်းရှိတော့တက်ကြည့်ရတော့တို့ကဒီဆွေးနွေးပါတွေနောက်အတီးပြဟောပြောပွဲတွေလုပ်တယ်ဆိုတော့ဟိုသတင်းထုတ်ပြန်ချက်တွေတော့တွေ့တယ်ဆိုတော့ဒါမျိုးတွေကလည်းလူလူကြားတဲ့ကိုကျေကျေပြန့်ပြန့်မရောက်ဘူးဆိုတဲ့သဘောလား
မှန်ပါလေမှန်ပါလေရက်ရွာအထီးကိုကျွန်တော်ကသဘောပြီးအန်တရာဆိုတော့ဒေသကပုံပုံအေရပါဒီနေရာတွေမှာမျိုးလင်းလုပ်နိုင်တယ်ဒီနေရာတွေမှာကြီးကြီးနေဒီနေရာတွေမှာကအဲ့လူတွေကတက်ကြွနေရမယ်စင်ငန်းတွေမြစ်ချင်နေရမယ်ပြင်ဆင်ထားရမယ်ပေါ့နော်ဒီထက်လည်းငွေကြေးဆုံးရမယ်အပြန်လေးထူထောင်ကြီးလည်းဆက်ပြီးတော့လုပ်ပေးရမယ်အရင်ကနာပြစ်ဆုံးကဖြစ်သွားတဲ့နေရာတွေမှာကျွန်တော်ဒီမဆုတ်ပြန်မှုနောက်ကျတဲ့အတွက်ကြောင့်ဒီ plan နဲ့ TV သေးတာပေါ့အဲ့ကြောင့်နိုင်ငံတကာတော့အရေးယူမှာဆိုပြီးတော့ကျွန်တော်တို့ကုလသမဂ္ဂဆွေးနွေးတာရှိတယ်အဲ့တော့ဆိုတာကဒေသတွေကတက်ကြွသေးမယ်အဲ့ဒေသနဲ့ဘ ഹു နဲ့ဆက်ပြတဲ့ပေါင်းစုကအမှန်တမ်းကွာချားနေဒီဒီအရည်ကွာချားနေတော့သူတို့ဟာသူတို့ဝက်ဆော့တွေအစည်းအဝေးလုပ်ကြလို့ကြိုက်ကြရတဲ့ပုံမှာသိနေကြတယ်ဖိဆုံမှတင်တယ်တကယ်အဲ့ဒီရွက်ရွာမှာတော့မရှိဘူးအဲ့ဒီရွာလူတွေကတကယ်ပါလာပါပေါ့နော်အဲအဲ့ကြအားနေတယ်ဆိုတာဟုတ်ပါတယ်ဟိုနေအောက်ခြေနဲ့ဆက်ဆက်မှုအားနေတယ်ဒါမှမဟုတ်လည်းသူကသတင်းထုတ်ပြန်လို့လည်းမသိဘူးလို့ဖြစ်နေကြတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဟိုကျွန်တော်တန်းနဲ့ပတ်သက်လို့ကျွန်တော်ဥက္ကိုင်ကောင်းဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဥက္ကိုင်ကောင်းဆန်ဆော့ဆော့ကျွန်တော်ဒီဒေါက်တာမြင့်ကိုမေးတဲ့မိကုံးကိုပဲမေးချင်ပါတယ်ကျွန်တော်တို့ဒီပေါ့လေကပေးအန်ရဲ့စီမံခန့်ခွဲရေးဌာနဆိုပြီးကျွန်တော်တို့ဟိုဖွဲ့ထားတာရှိပါရဲ့ဒီဖွဲ့ရနေပြီးတော့ဒီ Facebook စာမျက်နှာမှာသူတို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရေထုတ်ပြန်တာကြီးလည်းကျွန်တော်ဒီဖတ်ကြည့်ဖြစ်ပါတယ်ဖတ်ကြည့်ပြတော့သူတို့ဒီမှာဆွေးနွေးပွဲလုပ်တဲ့ဒီအသိပညာတဘောကပေးအနေနဲ့ပတ်သက်လို့ကျော်ရင်တားစီကိုအသိပညာပေးလှုပ်ရှားမှုဆိုရယ်ဆွေးနွေးပွဲမှုမျိုးတွေရှိရလုပ်တယ်ပေါ့လေဆိုတော့ဒီလိုကိစ္စမျိုးတွေကဒီရခိုင်လိုဒီလိုတဘောကပေးအနေနဲ့နှစ်တိုင်းလိုကြုံနေရတဲ့နေရာမျိုးတွေမှာကြည်ကြည်ပြင်းပြဒီလိုလှုပ်ရှားမှုတွေကမရှိဘူးလားခင်ဗျာ
ဟုတ်အဒီကတော့ဒီတရှုံနေရာပေါ့မြို့ပြလိုကို area တွေမှာတော့ဒီတင်းထုတ်ပြန်တဲ့ assessment တွေလက်ခံရရှိပေမယ့်လို့ဒီအထူးသဖြင့်ကျဲလက်နေကြည့်ဒီတွေမှာအဲ့ဒါတွေမရရှိဘူးနောက်တစ်ခုကတော့ကျွန်တော်ကဒီဟိုဘက်ကပြောတဲ့ဟာတော့အခုတောင်မှကျွန်တော်တို့မှဒီဖုန်းလိုက်ပေါ့လေအခက်ခဲရှိတာပေါ့အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီဟိုဟာပေါ့ဒီအရေးပေါ်ကာလမှာပုံကြီးကစေဖို့တော့ဆိုရင်တကယ်ပဲဒီကျဲလက်နေကြည့်ဒီတွေကိုနိုင်ကသူတို့တွေကမှဖြစ်လာပြီဆိုရင်ကျေရောအုပ်ချုပ်ရေးမှုနဲ့ဒီကျေရောမှာကော်မတီတွေထွေးရှိဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ပြီးတော့မှအဲ့ဒီကော်မတီထွေးရှိပြီးတော့မှသူတို့တကယ်လို့ရေးပေါ်ဒီလိုဖြစ်လာပြီဆိုရင်ဘယ်လိုချေတောက်ကြမလဲပေါ့။လူတွေကိုဘယ်လိုချေတောက်မလဲ၊ဘယ်မှာထားကြမလဲပေါ့ဒီရေးပေးတဲ့ဂျုံကားလေးဟာတွေ့။နောက်ကျမ်းမာရေးစောင့်ရှောက်မှုတွေဘယ်လိုလုပ်မလဲ။နောက်အစိုးရအနေနဲ့ကရောဒီအတွက်ဟိုပါကြိုတင်ပြီးတော့မှပြင်ဆင်ထားရတာပေါ့လေဥမာရိခါလိုမျိုးဒီလိုရိခါဆိုရင်ဥမာရိခါတို့ဒီမကွေးတိုင်းလိုဆိုရင်စကိုင်းတိုင်းစားပြီးအပြင်ပေါ့လေမိတိုင်းလိုလိုဖြစ်တယ်ဒီလို area မျိုးမှာဆိုရင်ဥမာဟိုတကယ်ပေါ့လူစုလူဝေးရတဲ့ဘုံကြီးကျောက်လို area မျိုးတွေမှာဟိုကုန်းမြင့်တွေမှာဒီရိခါပေါ့အရေးပေါ်ရိခါတို့တောင်ကျမ်းမာရေးဆောင်ချောင်းမုန်းတွေကိုဖြစ်တော်မယ်ဆိုတာနဲ့ကြိုပြီးတော့ဒီကြိုတင်ပြင်ဆင်ပြီးတော့မှဒီကျမ်းမာရေးဟိုဝန်ထမ်းတွေပေါ့နော်ဖက်ကားဖို့လိုအပ်တယ်ပေါ့အဲ့ဒါမျိုးတွေကိုလည်းကျွန်တော်ကထောက်ပြခြင်းနဲ့ဘာကြောင့်ဆိုတော့ကျွန်တော်အခုပြောနေတဲ့အချိန်မှာတင်ကျွန်တော်ကတိတ်မကြားရဘူးဗျကျွန်တော်တို့ရဲ့ဖုန်းလိုက်ပေါ့လေဒီမှာဟိုအင်တာနက်ဖုန်းလိုက်ရလေတိတ်မကောက်ဘူးအတန်ကဟိုဟိုတစ်နေပြတ်တော့ပြတ်တော့နဲ့ဖြစ်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့ဥက္ကံကောင်းဆန်းပြောနေတော့မှအတန်းပြတ်သွားပါတယ်ဆိုတော့ကျွန်တော်အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီ email တွေ Facebook တွေပေးပို့ထားတာတချို့ရှိပါတယ်ဒီထဲကကျွန်တော်ဒီ Facebook မှာလာတဲ့မှတ်ချက်တစ်ခုဖတ်ပြချင်ပါတယ်တူကတော့ကိုကျော်ဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့ကျူတင်ကာဝယ်မှုဆိုတာပြည်သူတွေဘယ်တော့မှမရခဲ့ဘူးသလိုပါပဲဒီလိုဖြစ်လာမယ်ဆိုတာမှတ်စပြီးအနည်းဆက်ဆုံးသိနေပေမဲ့လည်းပြည်သူအတွက်အဆင်သင့်ဆိုတာတွေအစိုးရဘက်မှမရှိနေသလိုခံစားရပါတယ်တစ်တော့ပြုံးတိမှုတွေရဲ့အကျိုးဆက်ပါပဲရရှိကုစားနိုင်ပါမလားဗျာဆိုပြီးရေးပါတယ်နောက်တူကတော့ကျော်လင်းဆိုတဲ့အကောင့်ဖတ်ရှင်မှာသူကတော့ကြိုတင်ကာဝယ်မှုတွေကတော့အားနေပါတယ်တဲ့ဖြစ်လာမှအဆင်ပြေသလိုကြည့်လို့ကြရပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟယ်လို ဟုတ်ကဲ့ဒါတော့ဟိုစောစောဥက္ကဋ္ဌကောင်းဆန်ပြောတဲ့မှတ်ချက်တွေနဲ့လည်းနည်းနည်းလေးဟိုကန့်ညင်နေပါတယ်အခုဒီအကူအညီပေးရေးလုပ်ငန်းတွေဒီချုပ်တင်ပြင်ဆင်မှုပိုင်းတွေမှာအားနည်းတယ်ဆိုတော့သဘောထားအမြင်တွေဟိုဥက္ကဋ္ဌကောင်းဆန်ပြောတာနဲ့နည်းနည်းထပ်တူကျနေပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျန်တဲ့တခြားလူတွေကိုလည်းမေးချင်ပါသေးတယ်အရင်ဆုံးကတော့ကိုဖိုးတင်ကိုမေးချင်ပါတယ်ကိုဖိုးတင်အခုဟိုကိုဖိုးတင်တို့ဘက်မှာတော့ဒီဟိုပေါ်လင်ဟိုဟိုထိခိုက်ပျက်စီးမှုတွေရှိတယ်ဒါပေမဲ့ကျိုးတင်ပြင်ဆင်နိုင်တဲ့အခြေအနေမျိုးတွေလည်းရှိတယ်။နောက်ကုညီကယ်ဆယ်ရေးရလည်းအထိုက်အလျောက်ရှိတယ်ဆိုပြီးကိုဖိုးတင်ဆက်ဆော့ပြောပါတယ်။ဒါပေမဲ့အခုတချို့ကထောက်ပြနေတာကတော့ကျိုးတင်ပြင်ဆင်မှုတွေအားနည်းတယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်။ဟိုကုတ်ရှိတာပေါ့လေဒီအခု Facebook ကလူတွေမှလည်းပြောသွားတာတွေရှိပါတယ်။ဒီကျိုးတင်ပြင်ဆင်မှုတွေအားမရဘူးဆိုတဲ့သဘောထားတွေဟိုတခုရှိတာဒီတဘောကပ်ပေးဆိုတာမျိုးကတော့ကျွန်တော်ကြိုတားဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါ။ဆိုတော့ဟိုဖြစ်လာရင်ဖြစ်ချင်းတယ်ရောပြင်ဆင်ထားဖို့ကပဲကိုယ့်ဘက်ကအဓိကလောက်ရမှာဆိုတော့ဟိုဒါပေမဲ့အခုဖြစ်သွားတာတော့ဒီလူတွေသေးတယ်ကြီးတယ်ဟိုထိလိုက်ပြည့်စုံမှုတွေလည်းကြီးရယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဖြစ်မလာတော့ကျိုးတင်ကာဝန်နဲ့အစီအမံတွေလုပ်မယ်ဆိုရင်လုပ်လို့ဖြစ်နိုင်စရာတွေဘာတွေများရှိမယ်လို့ယူဆလဲကိုဖိုးတင်အဲ
ကျေးဇူးရှင်ကြီးလည်းမကျွန်တော်ရာဒီကြောင်တော့ဘုလိုမျိုးယူကြည့်ရဆရာဒီလိုဝါဖြစ်တာကျွန်တော်ပြေးကြတယ်မှာစစ်တင်နေဖြစ်တာပါခင်ဗျဒီတော့ကျွန်တော်တို့အဲ့လိုဒီမှာနေပြည်သားရေးပြီးပြည်တယ်ဒါမှမဟုတ်အောက်ကြီးဆိုးဆိုးအောင်ချင်းအကြောင်းကျွန်တော်တို့မှာဟာအဲ့လိုပြည်ပြည်ချင်းချင်းပါများဆရာနဲ့အနံ့ဝေးပါတယ်ဗျာကျွန်တော်ပြပေါင်းလေးကတင်ပါဆိုအထမဆုံးတင်ဖြစ်တယ်စက်တာကိုကျွန်တော်တို့မှာအဲ့လိုပဲကြက်ပြီးကြောင်းကြည့်နေတဲ့အချိန်ရှိပါတယ်အောက်ကြီးတက်မှုတွေလည်းမထင်ပါဘူးခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ကကျွန်တော်တို့ပုံမှန်မှာရေးပြီးတယ်အဲ့ဒါတကယ်ကိုကျွန်တော်အန်အောပဲရေးပြီးပါဆရာဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုတင်ထုံးဝင်းကိုလည
်း
ကိုတင်ထုံးဝင်းကိုလည်းမေးချင်ပါသေးတယ်ကိုတင်ထုံးဝင်းကဟိုတကယ်တော့အရင်တော့အဲတခြားလုံးအကူအညီပေးလုပ်ငန်းတွေလုပ်ခဲ့ပြီးတဲ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တယောက်ဆိုတော့အခုဒီနောက်ဆုံးဒီရေပေးအကူအညီပေးရတဲ့နေရာတွေမှာအရင်တော့အခြေအနေထူးခြားပြောင်းလဲလာတာဘာတွေသတိထားမိတာရှိလဲကိုတင်ထုံးဝင်း
အဲကျွန်တော်တို့အစကတော့ဒီဒီနေ့ကျွန်တော်2015မတိုင်ခင်ကာလတွေမှာတော့ကျွန်တော်ဒီ Bright အဖွဲ့တွေကပဲဒီကထားပြီးလုပ်ကြပါတယ်ခင်ဗျာအဲဒီ2015မှာတော့ကျွန်တော်ထိလိုက်ရေးပြီးထိလိုက်တန်ရတဲ့နောက်ပိုင်းမှာဆိုကျွန်တော်ဒီလောက်အစိုးရဖွဲ့ရလဲကျွန်တော်မြို့ပေါ်မှာအထူးကိုရေးဆိုင်လာပြီးတော့ကျွန်တော်အဲ့ဒီနောက်ပိုင်း2016 2019တွေမှာဆိုရင်ကျွန်တော် Bright အဖွဲ့တွေနဲ့ရုံးနဲ့အစိုးရဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ကြပါလိမ့်ဗျာကူညီဆောင်ရွက်ကြတာကျွန်တော်တို့ဒါတွေကိုဟိုတခြားမြို့တွေကမလုပ်နိုင်နဲ့ကျွန်တော်ဇက်တိုက်လေးကျင်းမှုတွေကိုလည်းကျွန်တော်မြို့ကလုပ်နိုင်ပါလိမ့်ဗျာကျွန်တော်တို့ကအဲ့ဒီအချိန်မှာဟိုရေးပြီးကြခင်မှာပဲကျွန်တော်တို့ဇက်တိုက်လေးကျင်းမှုတွေနှစ်ပြည်သုံးပြည်ပေါ်ကျွန်တော်တို့လူရွှေကြောင်းပေးတယ်ကျွန်တော်တို့အဲ့ပေါ့ကျွန်တော်တို့ဒီဟိုရေးပြီးတော့ရေးစခန်းတွေကိုကျွန်တော်ပို့ပေးတယ်အဲ့ဒီဟာတွေကိုကျွန်တော်တို့ကရာသီဝါသားတွေနေတော့စာပိုင်းတော့သူတို့အနေနဲ့လှုပ်ရှုပ်ပြီးတော့ထင်ကောင်းတင်ပါပဲတကယ်တမ်းရေးပြီးကြုံလို့ရှိရင်ဒီဟာတွေကတကယ်သုံးမယ်ဆိုသူတို့နားလည်ကြပါကြီးကျွန်တော်တို့2016ကတော့2019မှာကျွန်တော်အဲ့ဟာကိုလုပ်ခဲ့ကြပါလိမ့်ဗျဒေသအုပ်ချုပ်ရေးဖွဲ့တွေရဲ့ဥပဒေဥပဒေမှာသရဆိုင်ရာတွေနောက်ကသရဆိုင်ရာတွေနဲ့ကျွန်တော်ပြည်အုပ်ချုပ်မှုတွေပူးပေါင်းကြပြီးမှရာသီဝါသားတွေကိုရွှေ့ပြောင်းတာလို့ကျွန်တော်တို့ဒုက္ခဆန်းဒီရေပြေဒုက္ခဆန်းတွေကိုပေးပို့တာပို့တာတွေတို့အဲ့ဟာတွေကိုကျွန်တော်ဇက်တိုက်နိုင်ခဲ့ပါလိမ့်ဗျအကြောင်းလို့ကျွန်တော်ကြည့်လိုက်ခုအရန်နေပါလိမ့်ဗျကျွန်တော်ဒီမှာတော့အားလုံးဒီရေတွေကိုနိုင်နိုင်နည်းနည်းကာကွယ်တိုင်တဲ့အနေအထားမှာရှိနေပါလိမ့်ဗျ
ဟုတ်ကဲ့ကိုတင်ထောင်းရဲ့ဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတချို့လည်းရှိနေပါသေးတယ်ကျွန်တော်ဒီအမေရိကန်ပြည်အစိုးရမောင်တသနာရဲ့ပေးစာပါကိုညံဝင်းအောင်ဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျ NND အစိုးရတက်လာချိန်ကစလို့ရေးပေးမိပေးငလင်ပေးလေးပေးအစရှိတဲ့တဘာဝအန်ဒီရဲ့မျိုးစုံနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့ကူညီကယ်ဆယ်ရေးနဲ့တန်လဲနေရာချတာရေးအစီအမံတွေကိုအချိန်တို့အတွင်းလူမှုအဖွဲ့အစည်းတွေနိုင်ငံတကာအကူအညီတွေနဲ့ပူးပေါင်းပြီးတက်နိုင်သလောက်ကြိုးပမ်းဖြည့်ရှင်းနေတယ်ဆိုတာပဂရိအခြေအနေတွေကထင်ရှားပါတယ်အချိန်တို့အတွင်းမှာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ထိုးကြည့်မယ်ဆိုရင်အစိုးရရဲ့သဘောဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအစီအမံတွေပေါ်အားရနိုင်စရာမရှိတာမထူးဆန်းဘူးလို့ယူဆမိပါတယ်ဒါပေမဲ့သဘောဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအပေါ်ဗန္နာငွေနဲ့ကျွမ်းကျင်လုပ်သားတွေအပါဝင်စည်ရန်နေရာနှီးပညာတွေမပြည့်စုံတဲ့ဂျားက NLD အစိုးရကကြိုးပမ်းဖြည့်ရှင်းနေတဲ့ပုံစံမျိုးမြန်မာနိုင်ငံမှာဘယ်တော့မှမရှိခဲ့ပါဘူး။နာဂစ်မုန်တိုင်းကြောင့်လူအသက်ပေါင်းများစွာသေဆုံးပျောက်ဆုံးနေတဲ့အချိန်တောင်ကူညီကယ်ဆယ်ဖို့နေနေသသာအကူအညီပေးတဲ့သူတွေကိုပါဖမ်းဆီးခဲ့ကြပြီးခြေဥ်ထောက်ခံပွဲကြီးလုပ်သွားခဲ့ကြတာနဲ့နှိုင်းရှင်ကြည့်နိုင်ပါလေ။လှမ်းသားရာဒိမင်အမိုက်ပုံဟာစားခြင်းစားကြံတက်တက်ပုံနာတဲ့အမိုက်ပုံမဟုတ်ပါဘူး။အစိမ့်ငွေတွေတင့်နိုင်တဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကအစစက်ရုံသုံးပစ္စည်းပေါင်းစုံစွန့်ပစ်ထားတဲ့အမိုက်ပုံကြီးပါ။အောက်ခြေ15ပေ25ပေလောက်မှာလောင်နေတဲ့မီးကြောင့်မီးခိုးတွေကိုရှူမိသူတိုင်းကျန်းမာရေးထိခိုက်ကြရပါတယ်ဒီလိုဧက300ကျော်အတွင်းဥပြီးတော့လောင်နေတဲ့မီးကို
ရင်းသားနိုင်တဲ့နီးပညာမရှိသောညာလေပြည်ပအကူအညီတွေကိုချက်ချင်းရယူပြီးမိငိမ့်သားနိုင်ခဲ့တဲ့အပြင်ကုသရေးကာကွယ်ရေးကယ်ဆယ်ရေးအခြေအနေတွေကိုချက်ချင်းစီမံနိုင်ခဲ့တာကြောင့်ဖွံ့ဖြိုးပြီးနိုင်ငံဒီလောက်တောင်တည်ဆုံးထိုင်ရာရသူတွေမရှိဘဲပြန်လည်နေရာခြားထားပြီးနိုင်ခဲ့တာအထင်ရှားမှုပုံမိုလင်းမြန်စွာကူညီခဲ့တဲ့နိုင်အောင်ပြည်တွေကိုပညာပေးတင်တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့ ါတယ်ခင်ဗျားတဲ
့ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာပါသူဆံမှာတော့ဒီလူထောင်ချီသေးခဲ့တဲ့နာဂင်မုံတိုင်းကာလာတုန်းကဒီအစိုးရရဲ့တုံ့ပြန်မှုနဲ့အခုတုံ့ပြန်မှုကိုရှင်ပြောထားပါတယ်ဟိုတခုရှိရတော့နာဂင်မုံတိုင်းတုန်းကထိခိုက်မှုပမာဏနဲ့အခုပမာဏနဲ့ကတော့ခွာခြားမှုတော့ရှိရပါလိမ့်ဟိုဒါပေမဲ့လည်းကျွန်တော်ဒီနေ့မှကိုမြင့်ဦးကိုလည်းတခုတော့မေးချင်ပါတယ်ဒီအခုသူ့စာရင်းမှာပဲသူကအကြံပေးတာတခုရှိပါတယ်ဒီအရေးပေါ်အခြေအနေကိုတုံ့ပြန်နိုင်အောင်လူလူကိုပညာပေးတာအကူအညီပေးမဲ့သူတွေကိုသင်တန်းပေးတာလိုအပ်တဲ့ပစ္စည်းကိရိယာစုဆောင်းတာတွေလို့ပြင်ဆင်မှုတွေလုပ်တင်နေဆိုပြီးသူကအကြံပေးထားပါတယ်ဆိုတော့ဒါတွေအပြင်တခြားပေါ်လေကိုစောင့်အပ်တဲ့ကိစ္စတွေဘာတွေများရှိအောင်လဲကိုမြင့်ဦးဒီကပေးအန်နဲ့အရေးပေါ်အခြေအနေချုပ်တင်ကာဝယ်တဲ့အစီအမံတွေမှာ
နာရကူတင်ဆောင်ဝင်ပြောသွားတယ်ပေါ့နော်ရရလူတရားကအရင်ကတက်ကြွားတယ်သူတို့တို့ကာဝယ်မယ်သူတို့လုပ်မယ်တနေ့ကြာပေးတယ်ပေါ့နော်အခုဟိုဘဟုအဆင့်ရလူတွေကတော့ကျွန်တော်ကသူတို့အခါတာသူ့အစည်းအဝေးတွေထိုင်ပြီးတော့တိတ်ကုန်မှသူ့ဝင်တင်ပြီးတော့အောက်ရှေ့ရလူတွေနဲ့ကျွန်တော်ကဆက်ပြမှုတော့နည်းနည်းလေးလျော့နေနေတာပေါ့နော်အဲ့ဒါတွေကိုပို့ပြီးတော့မြန်ဆန်အောင်လုပ်ပါမယ်ဆိုတော့အမေရိကန်တရားစုဆိုလို့ရှိရင်ဖီမာဆိုတဲ့အဖွဲ့ကြီးရဲ့ Federal Emergency Management Agency ဆိုတာလေအဲ့ဒါက Federal State မှာပြီးတော့မှကျွန်တော်က data လိုက် data လိုက် state တွေကိုစက်ဘူးလောက်ခွဲပြီးတော့ emergency response team ပေါ့ဒီအရေးပေါ်ဖြစ်လာရင်တစ်ချက် response ပြောင်းမယ် team ဖွဲ့ပေးထားတယ်အဲ့ဒီဥပဒေကတော့ဟိုတိုင်းကမှတည်ထားပြီးသားအဲ့ဒီဥပဒေကလည်းကျွန်တော်မြို့နယ်တွေကြွားတွေထိပါတယ်ဆိုတော့အခုနကတော့မဖွဲ့နိုင်တာလေအဲ့ဒီနေရာလေခုနကကိုရင်ထုံးဝင်းလို့ဆိုလို့ရှိရင်တို့ကတို့ဖွဲ့ထားတာအပေါ်နဲ့နှိရဲတို့ကလည်းအောက်ခြေကနေအပေါ်ကိုတက်ရတဲ့သဘောရှိတယ်အရင်ကတော့အပေါ်ကနေအောက်ကိုစုံစမ်းပြီးတော့အောက်ကလူတွေလည်းတွေ့ရမယ်အေးပေါ်တို့ expert တွေပေါ့ဗျာတကယ်ပညာရှင်တွေဆိုရင်ကျန်းမာရေးဆိုတော့ကျန်းမာရေးပေါ့ဗျာတကယ်ကျေးဇူးရေးအဖွဲ့တွေပါလူတွေကိုကျွန်တော် emergency responding ကိုဟိုရွာတွေထိကျွန်တော်ဆီပြရမယ်ဖုန်းနဲ့လည်းကြာနေဘေးကြီးကတို့ရောက်လာရမယ်ဘုရားကနေပို့ကျူတင်ကာကွယ်ရေးအပိုင်းကျူတင်ကာကွယ်ရေးအပိုင်းဆိုတာကဒီကတော့ဘေးကနေရော့နေအောင်လုပ်တဲ့အပိုင်းပေါ့နော်တားဆီးလို့မရဘူးဆိုပေမဲ့လည်းရော့နေအောင်လုပ်လို့ရတာရှိတယ်နေသားမြေနေသားပေါ့နော်အဲကကျွန်တော်တမန်နေကြိုတုတ်မလားသိအိတ်ဒီပိုခတ်မလားဒါမျိုးရကျွန်တော်ညော့နေအောင်လုပ်တာပြီးတော့မှပြင်ဆင်တဲ့အပိုင်းဆိုတာရှိတယ်ဒီအပိုင်းတွေကိုရိုက်ရလူတွေအကုန်ပါလာအောင်သူရဲ့သူကဒါလုပ်နေရဆိုရှင်ကျွန်တော်ကသေသေးကြီးနဲ့ရှာခွေကြီးပဲအဓိကစားလုပ်ကြပဲပြီးတော့ပြန်လေထူထောင်ရေးကြတော့ဒီကအလူမျိုးရှာရတယ်ဆမိတ်လုပ်လာဒီလာပို့မယ်လူအလူကြီးရှာရတဲ့အနေအထားကြီးရှိတယ်ဆိုတော့ဒီအဆင့်၄၀ဆက်တုံးလို့ပေါ့နော်အစိုးရအနေနဲ့ဒီကအောက်ခြေထိကျွန်တော်ဆင်းရမယ်ဒီဒါရီကလည်းပြန်ပြီးဆိုက်ကျဲနဲ့ကုနာတန်ရောကျွန်တော်ဒီပြန်လေထူထောင်ရေးလုပ်ရင်းနဲ့နောက်တစ်ချိန်အတွက်ပြန်လေပြီးညော့နေအောင်ကျွန်တော်လုပ်ရတယ်ရှိတယ်ဆိုတော့အစာဦးအနေထားနောက်ကုနာကလည်းပြီးတော့ဥပဒေထုတ်ပြရမှာရှိတယ်ဥမာဒီစာတူတဲ့နေရာတွေမှာဒါတွေခဏခဏတူနေလူပဲသိနေဆိုရင်ဒီနေရာတွေမတော်ရမလားကျွန်တော်ကဥပဒေနဲ့တားနေထားရမယ်ပြီးတော့မှအဲ့ဒီနေရာကလူတွေသူဖြတ်ပြီးမပြုတ်အောင်ဆိုတာလုပ်ပြရတဲ့အကြောင်းလေးရှိတာပေါ့တချို့ကတော့တယောက်တည်းလုပ်လို့မရဘူးအများကြီးရှိတယ်တချို့ကျတော့အာနာပိုင်းအဖွဲ့ကြီးပါလာမှလုပ်ပြရရှိတယ်အဲ့တော့ကျွန်တော်ကနိုင်ငံတကာရဲ့ဥပဒေအနေနဲ့ကတော့ပြင်ရလာယူရမယ်အခုဖြစ်ဖြစ်ကြည့်ကြရယူရမယ်အခုပြောတယ်တော့တချို့အင်မတန်အင်မတန်အမိုက်ပုံကြီးလီးလောင်တာကိုကျွန်တော်ကရက်ပိုင်းနဲ့ရအောင်လုပ်သွားနိုင်တယ်ထင်တော့ဒါနိုင်ငံတကာအကူအညီပါပါပဲနဲ့နိုင်ငံခြားကပစ္စည်းတွေမဝယ်ရဲနဲ့မရနိုင်ဘူးဆိုတာသူတို့နားလေသဘောပေါက်တယ်အဲ့တော့ချိုးတောက်ဆက်အလူမလီတွေကိုတောက်ဆက်ယွာငယ်တွေမှာဆက်ဆောင်မလားပေါ့နော်အဲ့မဖြစ်အောင်ကတော့ကျွန်တော်ကဒီစနစ်ကိုကျွန်တော်ဒီထောင်ရတော့မယ်။ဘဟုနဲ့ကြီးရွာနဲ့အထီကိုကျွန်တော်ပေါင်းကူတဲ့ mechanism ပေါ့နော်။အဲ့ဒါက
ဟုတ်ကဲ့ကိုမြင့်စနေကကျေးဇူးပါကျွန်တော်ဆိုတော့ဥကိုင်ကောင်းဆန်ကိုလည်းမေးချင်ပါသေးတယ်ဥကိုင်ကောင်းဆန်တို့ဟိုဒေတာမှာဆိုဒီလိုမျိုးကျူတင်ပြင်ဆင်မှုတွေအားနည်းတယ်ဆိုတော့ဒါတွေနဲ့ပတ်သက်လို့ဒီဟိုအစိုးရပဲဖြစ်ဖြစ်ဒီဟိုပြည်내ကအတိုင်းအတာနဲ့ပဲဖြစ်ဖြစ်ဒီထက်ပိုပြီးတော့ဟိုပေါ်လေဒီကာကွယ်ရေးကျူတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဒီထက်ပိုပြီးလှုပ်ပေးတင်တာလှုပ်ပေးစေချင်တာဘာတွေရှိမလဲဥကိုင်ကောင်းဆန်
အဒီကတော့ဒီအစိုးရအနေနဲ့ပေါ့နော်ဒီလိုအရေးပေါ်ကိစ္စရေးတွေမဖြစ်ခင်မှာကိုနိုင်ကစတင်တင်ရှင်မှုအပိုင်းမှာကျွန်တော်တို့ဒီတတော်ပြုံးပြီးတဲ့အပိုင်းကိုကအစားပြန်လေပြုစုရမယ့်အပိုင်းမှာရှိပါတယ်ဒီတောတောက်တွေဆိုရင်ဒီဂရုံဖြစ်နေတယ်ဒါတွေကဒီတဘာဝရဲ့အရာတစ်ခုဖြစ်တယ်အဲ့တော့ဒီတောတောက်တွေကိုဒီခြေလက်နဲ့ပြည်သူတွေအနေနဲ့လွတ်လွတ်ဆိုပေါ့နော်သူတို့ကိုဒီဥပဒေနဲ့လျော်ညီဆိုပေါ့ဒီတောတောက်တွေမှာတပင်ကြီးတွေစိုက်ဖို့ဟိုပြည်နာပေးရတယ်လိုရမယ်အစိုးရအနေနဲ့ငွေချေတောက်ပတ်နာတယ်လိုရမယ်နောက်
โจวินบ่โจวินမျိုးပင်ထောက်ပံ့တာတွေလောက်ရမယ်ပြီးရင်အဲ့ဒီကထွက်တဲ့ဥပမာမြစ်သုံးစေဥပမာသူရဲ့တက်တန်တစ်ခုမှာဗောဒါရဲ့ပိုင်ဆိုင်မှုကိုအစိုးရကိုပြန်ပြီးတော့သိရမှာဗောတခုပြီးဆိုစသည်အပြင်ဗောနောက်တစ်ခုကဒီလိုမျိုးရေပေါ်ကာလတွေတက်ဆိုရင်တော့အဓိကတော့ဒီကျေးရော်မှာဒီဒေတာဆိုရင်ဗောလေဥပမာဒီခိုင်မှာဆိုရင်မိန်းကမြောက်ကြောက်တော့ဗောနော်အဲ့ဒီပုံစံစသည်အပြင်အဲ့ဒီဒီ ဒီမှာရေပေါ်ဖြစ်လာပြီဆိုရင်ကုညီချင်းချင်းနဲ့ကော်မတီပေါ့နော်ကုအဲ့လိုမျိုးဟာတွေတရားဝင်ကိုဖွဲ့စည်းထားမယ်ဆိုရင်ဒီလိုမျိုးဖြစ်တဲ့ဟာတွေကိုတော့ဘယ်လိုပဲဖြစ်ဖြစ်စောလင်းရောကာကွယ်ရေးကြိုတင်လိုက်တဲ့အပိုင်းမှာရှိမယ်လို့ကျွန်တော်ကအကြံပြုရှင်ပါတယ်ခင်ဗျ။
Okay, Power Sunni Pierre Winla Foundation Ukraine Council, Dr. Niu, Kupotin, Kutin Tongue, Sa People Sunni Yazuine, Totashin, Alongole, two matches to Maria.
Kuala season to set Sunni Nina, Daya Lila Mashi, D season go Tolo Duga, Masumima. Akura, the new Nina, Diglina season ma, Dinseme, Usi to Aumi, Pirin, don't the chat season ma, Sunni me, Jang Yago, makes a baby addition.
Bigger Jola Sunny Niga, Pidonzulu Doma, Amuda Pinari Muara Commission, Chola da Gala Dwin, Longa Sangamu, Sin Kanza, Dia Dinduini. Now by Yedima, Sin Kanza, Jang Yarego, Amadri, JJ Bebia, Sunni Jabare. စေဝင်စားဖို့ကောင်းတာကအဲ့ဒီအစီရင်ခံစာပါအခြေခံပညာအထက်တန်းအဆင့်တွင်သင်ကြားမှုဘာသာစကားသတ်မှတ်အသုံးပြုရေးဆိုင်ရာရွေးချယ်နိုင်သည့်မူဝါဒများဆိုတဲ့နောက်ဆုံးခန်းဖြစ်ပါတယ်အဲ့ဒီခန်းမှာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်ကျင့်သုံးလာခဲ့ပြီဖြစ်တဲ့အခြေခံပညာအထက်တန်းမှာသင်ချာဓာတုဗေဒဇီဝဗေဒနဲ့ယူဝဗေဒဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားတာအကျိုးရှိမရှိလေ့လာဆန် tin jar a ha, a chule long wa machi, jong na jong nu dile, long wa tam yau chen machi wu su yi phit ba de. Da ko su wa ba ga, pyan tong da pin sin nai mae ni lan nui a so pyu tin pya tha da mu, myama pinya yin ne pat tet yin, sit win sa bu a lun kaung ne pyatana yi tia phit ni ba de. Ku di ba a ri pyatana chaung, le la tin pya twa ba me.
Tin cha mu ba da saka pyatana ဘလို့ အဖြေ ရှာ ကြမလဲ ဆိုတဲ့ ခေါင်းစဉ်နဲ့ ဆွေးနွေး တင်ပြမှာ မို့ စောင့်မျှော် နားဆင် ကြပါရှင် တနင်္ဂနွေနေ့နဲ့ KVOE မြန်မာပိုင်း စီစဉ်ကို Washington DC ကနေ တိုက်ရိုက် တင်ဆက်နေပါရှင် အခုတော့ သတင်း အကျဉ်းချုပ်ကို ကိုကျော်ကျော် သိန်းက ပြောပြမှာပါ
ကမ္ဘာ စီးပွားရေး အင်အားကြီးဆုံး နိုင်ငံ တစ်ခု ဖြစ်တဲ့ အမေရိကန် နဲ့ တရုတ် ကြား ကုန်သွယ်ရေး ဆိုင်ရာ အငြင်းပွားတာ အချိန် မြင့်လာတာ ကနေ လုပ်ငန်းတွေ ပေါ် တည်ရောက်မှု ရှိလာနေတာ ကို အမေရိကန် နဲ့ တရုတ် နိုင်ငံ စလုံးက စီးပွားရေး ကုမ္ပဏီ တွေနဲ့ ကုန်သွယ်ရေးအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းမှာမွတ်စလင်တွေရဲ့အစ်အာဖီတာပေါ်တော်ဆင်နွှဲနေကြတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေတာလီဘန်တွေရဲ့ရဲသားတွေကြားမှာဝင်ရောက်ပြီးအထက်ကဘုံခွဲတိုက်ခိုက်တာကြောင့်လူ25ဦးထက်မနည်းသေဆုံးပါတယ်။ယာယီအပြစ်ရထားချိန်မှာအခုလိုဘုံခွဲတိုက်ခိုက်တာဖြစ်ပြီး ကုလသမဂ္ဂကလူမျိုးရေးကောက်ွယ်ပေးဖို့ကြွေးကြော်တဲ့အော်ဟစ်ပြီးစနေနေ့ကစုဝေးဆန္ဒပြကြပါတယ်။ရမဒန်ဥပုလကိုဆုံးတဲ့အထိမ်းအမှတ်ဖြစ်ဒုက္ခသည်စခန်းတွေထဲမှာစနေနေ့ကပွဲတော်တွေလုပ်ပြီးတဲ့နောက်ဒုက္ခသည်စခန်းတွေကပလီချောင်းတွေမှာစနေနေ့ကဝှပြုဆူတောင်းကြပါတယ်။ဒုက္ခသည်တွေကလူမျိုးရေးနဲ့ပြန်ပိုးရေးသဘောတူညီချက်ရအကောင့်တက်ဖော်တဲ့လုပ်ငန်းစဉ်ထဲမှာရိုဟင်
ကျွန်တော်ရဲ့စနေနေ့ကကန်တဲ့နောက်တစ်ဆက်ရှိခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကနာမည်ကျော်ပြင်သစ်နဲ့အော်စတြေးလျဘွဲမှာဒီနေ့အသင်းဟာခင်တလောက်ခြေစမ်းမပြနိုင်ပေမဲ့ငကူးတကူးနဲ့နိုင်ရပြီးကံကောင်းစွာနဲ့ပဲအဖွင့်ပွဲမှာသုံးမှတ်ရသွားပါတယ်ဒီပွဲမှာပြင်သစ်အသင်းပင်လယ်ကံကွင်းရဖို့ဖြစ်စီတဲ့ပြစ်ဒဏ်ဘောဖြစ်မှုအခြ
Tahapin di negara pelabuhan mama sahdom ne biaya ni binjau. Di buah ma yang zo tiri yau yau dombilai dah berjepari. Nampak nama jauh di negara ini also diga Argentina ne dine mama kwa phla ko prathama song win pyan kwin ja de Iceland tin lo pwe ka ro ta phat 9 si ne tei ja twa ba de khmyar
ko cha cha thain jesu ba shin tadin chin chauk ko tin set twa da ba di kane minet season thau lo yee mu ka ro ko aung phit par de engineer ka ro Keith Holmes phit par de shin tane mu ni ne ne khin VOA myama bai season ko na sin kae ja de ka ba twa ga taw ra shin a long ko jesu thu tin ma de shin lan cha mi ja ba si shin jama engineer nai ma
This program has come to you from the Voice of America, Washington.